Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစီဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ် April 15ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ9.32 32.52တို့ပြန် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အတန်လွှင့်နေပါပြီဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့မုံရမျိုးကဒီကနေ့ဆန္ဒပြပွဲအတွင်းမှာတော့ဆန္ဒပြတဲ့ပိတ်ခေါင်းဆောင်ကိုဝေမိုးနိုင်ကိုစစ်ကောင်စီကဒီနေ့မှာဖမ်းဆီးလိုက်ပါတယ်
။သူတို့ကဒီပြစ်မှတ်ထားတာကတော့ကိုဝေမိုးနိုင်ကိုပဲပြစ်မှတ်ထားပြီးဆိုတော့ပဲဖမ်းဆီးတာကိုဖမ်းတာနည်းနည်းချင်းနိုင်တယ်ဖြစ်တဲ့အတွက်တော့တိုက်တဲ့ထားလည်းနည်းနည်းလေးခက်ချမ်းချမ်းပေါ့စပီကလည်းနည်းနည်းလေးများတော့အဲ့ပုံမှာတော့ထိခိုက်တန်းရတော့နည်းနည်းအများဆုံးရမယ်နေထားပါပဲသူထားပြီးတော့
ကိုရမျိုးဆန္ဒပြတဲ့ပိတ်ခေါင်းဆောင်ကိုဝေမိုးနိုင်ကိုကားနဲ့တိုက်ပြီးဖမ်းဆီးသွားခဲ့တာနဲ့ပတ်သက်ပြီးတော့ကိုရိုင်းမျက်မြင်တွေ့လိုက်ရတဲ့မုံရမျိုးကန်တူပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါဖြင့်မန္တလေးကဒီနေ့သကြံအကြက်နေ့ဆန္ဒပြတဲ့ပိတ်ဒီနေ့အကြံဖတ်ဖြိုခွဲမှုအခြေအနေတခါရန်ကုန်သကြံအကြက်နေ့ဆန္ဒပြတဲ့ပိတ်နောက်ဆုံးအခြေအနေအပါအဝင်ကရင်ပြည်နယ်မှာစစ်ကောင်စီရဲ့ရိတ်ခါပို့ကားတန်းကို KNU ကရင်အမျိုးသားအစည်းအရုံးတက်တွေကတိုက်ခိုက်ခဲ့တဲ့အကြောင်းစတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မန်းမြသူစံအောင်တို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုအဓိကစန့်ကျင်ဆန္ဒပြနေတဲ့မြို့တစ်မြို့ဖြစ်တဲ့စကိုင်းတိုင်းမုံရွာမြို့ကထင်ရှားတဲ့တပိတ်ခေါင်းဆောင်ကိုဝေမိုးနိုင်ကိုဒီကနေ့အကြံဖက်ဖမ်းဆီးခေါ်ဆောင်သွားပါတယ်သူ့ကိုဖမ်းဆီးပုံနဲ့ပတ်သက်လို့မျက်မြင်သက်သက်တူက VOA ကိုအခုလိုပြောပြပါတယ
်သူကတပိတ်စစ်ကြောင်းနဲ့တော့ကျွန်တော်တို့နေ့လည်း2နာရီလောက်မှာသွားမှာပဲတာစီလန်းအတိုင်းကျွန်တော်တို့သွားခဲ့ကြတယ်အဲဒီမှာတာစီလန်းရဲ့မြို့မချွေကူအနေမှာပေါ့နော်အဲဒီ AC ကားနဲ့ပါတယ်အဲမင်းချက်တိုင်းနဲ့ကိုအဲ့လိုပွင့်တိုက်ပြီးတော့မှကျွန်တော်ဟိုဖမ်းဆီးသွားတာအဲလူငယ်တော့ပါသွားတယ်သူတို့ဟိုဟာလေးတော့နော်ဝိုင်းကရင်ကျူရင်နဲ့ဒါပေမဲ့သူကသူတို့ကဒီပြစ်မှတ်ထားတာကတော့ကိုဝီမိုးနိုင်ကိုပဲပြစ်မှတ်ထားပြီးတော့မှပဲအဲခင်ဖမ်းဆီးတာပေါ့အဲဖမ်းလာမြင်တဲ့ချင်းနိုင်တဲ့ဖြစ်တဲ့အတွက်တော့နောက်ပြီးကြတော့ပေါ့နော်အဲ့ဒီတော့တိုက်တဲ့ထားလည်းနည်းနည်းလေးခက်ချမ်းချမ်းပေါ့စပီကလည်းနည်းနည်းလေးများတော့အဲ့ပုံမှာတော့ထိတိုက်တန်းရတော့ကျင်းနေတဲ့အများဆိုရမယ်နေထားပါပဲသူထားပြီးတော့မှအဲ့ဟောပြီးတော့ပြေးသေးတယ်သူပြင်မဲ့ထပ်ပြီးတော့မှပဲလိုက်တယ်အဲတိုက်ပြီးတော့မှအဲ့လိုမျိုးလုတ်တာဘုနော်ကြက်ဖက်ဆန်းစီတာမျိုးလည်းနဲ့ဆန်းစီတာမျိုးလုတ်တာတော့ရှင်ခံရတော့
ကိုဝေမိုးနိုင်ကိုအခုလိုကားနဲ့တိုက်လိုက်တဲ့ဗီဒီယိုကလည်းလူမှုကွန်ရက်တွေပေါ်မှာပြန့်ထွက်နေပါတယ
်ကိုဝေမိုးနိုင်ပါသားပြီ
မော်ရမျိုးဟာဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းတာကိုအလုံးအရင်းနဲ့တောက်လျှောက်ကန့်ကွက်ဆန္ဒပြနေတဲ့မျိုးတစ်မျိုးဖြစ်ပြီးရဲနဲ့စစ်တပ်ကလည်းဆန္ဒပြသူတွေကိုအင်အားသုံးဖြိုခွင်းတာအကြိမ်ကြိမ်ခံခဲ့ရတာကြောင့်တေဆုံသူအများအပြားရှိခဲ့တဲ့မျိုးတစ်မျိုးလည်းဖြစ်ပါတယ်စစ်တပ်ကဖမ်းဝရမ်းထုတ်ခံထားရတဲ့ကိုဝေမွန်းနိုင်ကိုအခုချိန်မှာဘယ်ကိုခေါ်သွားတယ်ဆိုတာနဲ့သူ့ကိုဘယ်လိုဆွဲချက်တင်နေအခုလိုအကြမ်းဖက်ဖမ်းဆီးတယ်ဆိုတာတော့မသိရသေးပါဘူးဆရာနာသိမှုကိုနိုင်ငံတော်ဆန့်ကျင်ဆန္ဒပြပွဲတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲတာကြောင့်ရန်ကုန်မြို့အပါအဝင်နေရာအတော်များများမှာဆန္ဒပြပွဲတွေအရှိန်လျော့သွားသလိုရှိပေမဲ့ကိုဝေမိုးနိုင်တို့ဦးဆောင်တဲ့မုံရမြို့ပင်မတပိတ်အုပ်စုကတော့နေ့စဉ်ဆိုသလိုနှီးမျိုးစုံနဲ့ဆက်လက်ဆန္ဒပြနေခဲ့ကြတာဖြစ်ပါတယ်ခင်ဗျာနာမည်ကျော်ရုပ်ရှင်သရုပ်ဆောင်တဦးလည်းဖြစ်ဒီမိုကရေစီအရေးနဲ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေမှာထိတ်ဆုံးကအများရန်ပါဝင်လေးရှိသူတဦးလည်းဖြစ်တဲ့ဦးဇင်ဝိုင်းကိုအာဏာသိမ်းစစ်ကောင်စီကမကြသေးခင်အချိန်ပိုင်းအတွင်းကပဲသူ့နေအိမ်မှာလာရောက်ဖမ်းဆီးခေါ်ဆောင်သွားပါတယ်ဦးဇင်ဝိုင်းကိုအခုလိုနေအိမ်မှာလာရောက်ဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းမိသားစုဝင်တဦးကလူမှုကွန်ရက်မှာအတည်ပြုရေးသားထားပါတယ်ဦးဇင်ဝိုင်းဟာ1988ခုနှစ်ဒီမိုကရေစီအရေးလူထုလှုပ်ရှားမှုမှာလည်းအမှုပညာရှင်တဦးအနေနဲ့တက်တက်ကြွကြွထိတ်ဆုံးကနေဦးဆောင်ပါဝင်ခဲ့သူဖြစ်ပါတယ်။အခုဒီချိန်ဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းတော့လဲအမှုပညာရှင်ညီကိုမောင်နှမတွေနဲ့အတူအာဏာရှင်ဆန့်ကျင်ရေးလူထုဆန္ဒပြပွဲတွေမှာထိတ်ဆုံးကနေဦးဆောင်ပါဝင်ခဲ့သလို CDM အကြမ်းမဖက်အာဏာရှင်ဖီဆန်ရေးလှုပ်ရှားမှုတွေအတွက်လဲစီယုံပြောဆိုခဲ့တာပါ။ဒီကနေ့ကြောက်ရတဲ့မြမရိုးရနေတိကူတကြံအကြက်နဲ့မှာလဲရန်ကုန်အပါအဝင်မြို့အများစုမှာရေပက်ကစားတာတကြံပွဲဆင်နွှဲတာမရှိပါဘူးပြည်သူအများစုကတော့တကြံပွဲအစားစစ်အာဏာသိမ်းမှုဆန့်ကျင်တဲ့တပိတ်မောက်တကြံတွေကိုအသီးသီးလုပ်နေကြပါတယ်စစ်အာဏာသိမ်းမှုကာလအတွင်းကြောက်ရတဲ့ဒီနေ့မြမရိုးရအတာတကြံပွဲကိုပြောစရာမဟုတ်တဲ့တော်လန်တကြံအဖြစ်လူထုကပုံဖော်ပြီးဆန့်ကျင်ဆန္ဒပြမှုတွေကိုလုပ်နေကြတာမှာတဝဲမြို့ကန်တွေကတော့အာဏာရှင်ဆန့်ကျင်ရေးတန်ကြပ်တွေကြွေးကြော်ခဲ့ကြပါတယ
်ပြရရင်အင်းစင်နေလိုက်ဆန္ဒမပြရင်ဆန္ဒမပြရင်ဒီကိုယ်ကျေးဇူးပါလို့ဆိုင်နေကြတဲ့သူ
ဒီက နေ့အကြံနဲ့မှာကားတကြံလောက်ကြဖို့ဆော့အော့တိုက်တွန်းမှုတွေရှိတာကြောင့်နေရာတချို့မှာကားတွေဆိုင်ကယ်တွေနဲ့လဲ့လဲကြပြီးခွန်းတန်တွေကြဲကြဲလောင်လောင်တီးဆန္ဒပြကြသလိုတချို့နေရာတွေမှာသွေးတပိတ်လမ်းလျှောက်ချီတက်တဲ့တပိတ်တွေစသဖြင့်မြန်မာနိုင်ငံတဝန်းနေရာအနှံ့အပြားမှာပြုလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့မှာတော့လုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားကပဲကားတပိတ်ကိုဆင်နွှဲခဲ့ကြပါတယ်ကလေးမျိုးမှာတော့လက်နက်ကင်တပ်ဖွဲ့တွေလမ်းနဲ့နှိပါမှာရှိနေတဲ့အတွက်သူတို့နဲ့ထိတိုက်မတွေ့နိုင်တဲ့နီလန်းနဲ့ချီတက်ဆန္ဒပြပွဲပြုလုပ်ခဲ့ကြကြောင်းဆန္ဒပြပွဲမှာပါဝင်သူတွေက VOA ကိုပြောပါတယ်ရွှေဘိုမုံရွာမြင်းကြံပကံဖားကန့်မိထီလာစတဲ့မြန်မာနိုင်ငံတိုင်းနဲ့ပြည်နယ်အနှံ့ကနေရာအစုံမှာကားတပိတ်ဆန်ကယ်တပိတ်ဆေးတပိတ်မုံလုံးရေပေါ်တပိတ်ဝမ်းနေချင်းတပိတ်ဈေးတပိတ်စသဖြင့်ပုံစံမျိုးစုံနဲ့ဆက်အနာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေကိုပြုလုပ်ခဲ့ကြပါတယ်မြန်မာနိုင်ငံတဝန်းတော်လန်တကြံအဖြစ်နဲ့အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုကိုငြင်းချမ်းစွာပြုလုပ်နေကြပေမဲ့လက်နက်ကင်တပ်ဖွဲ့တွေကတော့ဒီကနေ့ကြာသပတေးနေ့မှာလည်းအကြမ်းဖက်ပစ်ခတ်ဖြိုခွဲမှုတွေဖမ်းဆီးထိန်းသိမ်းမှုတွေကိုဆက်လက်ပြုလုပ်နေပါတယ်မန္တလေးမြို့ကအာဏာရှင်စန့်ကျင်ရေးချီတဲ့ဆန္ဒပြသူတွေရဲ့ကြွေးကြော်တာနေပါမန္တလေးမြို့မှာဆရာနာသိမ်းမှုစန့်ကျင်ရေးဆန္ဒပြကြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကဒီကနေ့အကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်အ ਨੇ စုံတူဦးတည်ဆုံးခဲ့သလိုမန္တလေးမြို့မှာပဲအာဏာရှင်စန့်ကျင်ရေးချီတက်ဆန္ဒပြနေတဲ့ဆေးပညာတပိတ်ကိုလည်းလက်နက်ကင်တပ်ဖွဲ့တွေကပြစ်ခတ်ဖြိုခွဲခဲ့ပါတယ်မြန်မာနိုင်ငံမှာဆေးအာဏာရှင်စန့်ကျင်ရေးတောင်းဆိုဆန္ဒပြရင်းအသက်ဆုံးရှုံးခဲ့ရသူတွေကိုဂုဏ်ပြုတဲ့အနေနဲ့ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကအမတ်ရအောင်မွေးပွဲအထိမ်းအမှတ်တစ်ခုတန်ယုံဝင်းအတွင်ဒီနေ့ပြုလုပ်ခဲ့ပါတယ် In Memory and Honor of Fallen Heroes မြန်မာနိုင်ငံအတွင်းအသက်စည်ခဲ့ကြသောသူရဲကောင်းများကိုဂုဏ်ပြုပါသည်ဆိုတဲ့အင်္ဂလိပ်လိုရေးထားတဲ့စာတန်းကိုတန်ယုံတွင်းကကြောက်တိုင်းပေါ်မှာမမောင်တွင်းတင်ထားတဲ့အောက်မှာလဲအမတ်တရအောင်မွေးပွဲအဖြစ်နဲ့ပန်းတွေကိုစီချထားပေးတဲ့ဓာတ်ပုံကိုလဲအမေရိကန်တန်ယုံလူမှုကွန်ရက်မှာတင်ထားပါတယ်ရန်ကုန်ကမာရွတ်မြွနယ်လဲရန်လမ်းမပေါ်မှာရှိတဲ့အထက်က၅ကျောင်းရှိမှာဆန္ဒပြရင်ကြာဆုံးသွားတဲ့ကိုညင်းကြီးအောင်ထက်နိုင်အတွက်တာမကြီးသောမတ်စ်ဗိုင်ဒါနဲ့ဇနီးတို့ကမတ်လ26ရက်နေ့မှာလွမ်းသူပန်းကွေချခဲ့ကြပါသေးတယ်
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမမြတ်သစင်အောင်ပါတဲ့ရင်တွေကိုဆက်လက်ပြီးတော့ကြီးညာပေးသွားပါမယ်ရှင်။ဒီတရင်ဘက်ထဲကျင်းပနေတဲ့ပြင်သစ်ဩစတြေးလျနဲ့အိန္ဒိယနိုင်ငံညာရေးဝန်ကြီးတွေရဲ့ဒေသဆိုင်ရာလုံခြုံရေးဆွေးနွေးပွဲမှာမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်နှိမ်နင်းမှုတွေအကြောင်းထုတ်ဖော်ပြောဆိုဝေဖန်ဆွေးနွေးခဲ့ကြတဲ့အကြောင်း Indian Express သတင်းဌာနကရေးသားပါတယ်။ Racina Dialogue လို့ခေါ်တဲ့အဲ့ဒီသုံးနိုင်ငံဆွေးနွေးပွဲမှာပြင်သစ်နိုင်ငံညာရေးဝန်ကြီး Yon Eve Ledrian ကထိမ့်သိမ်းခံနေရတဲ့ဒေါအောင်ဆန်းစုကြည်နဲ့အတူတသွေးတသားတည်းရှိကြောင်းပြောဆိုလိုက်သလို Australia နိုင်ငံညာရေးဝန်ကြီး Maurice and Payne ကလည်းအကြမ်းဖက်နှိမ်နင်းမှုတွေနဲ့တပ်ဖြတ်မှုတွေမြင့်တက်နေတာကသိတ်ကိုစိုးရိမ်စရာကောင်းတယ်လို့ပြောဆိုလိုက်ပါတယ်။ India နိုင်ငံညာရေးဝန်ကြီးဂျီရှန်ကာကတော့အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကြားမှာတမူထူးခြားတဲ့ဆက်ဆံရေးအခြေအနေရှိပြီးရှေ့လျားတဲ့နယ်နိမိတ်ချင်းထိစပ်နေတာကြောင့်သက်ဆိုင်ရာအားလုံးနဲ့ထိတွေ့ဆက်ဆံနေရကြောင်းသတိထားပြောဆိုခဲ့ပါတယ်။ပြင်သစ်နိုင်ငံညာရေးဝန်ကြီး Yon Eve Ledrian က EU ဥရောပသမဂ္ဂအဖွဲ့ကပိတ်ဆို့အရေးယူမှုတွေပြုလုပ်နေကြောင်းပြောကြားသလိုမြန်မာနိုင်ငံကအာဏာသိမ်းမှုဟာအရှိတောင်အာရှကဒီမိုကရေစီစနစ်ကိုဆူဆူဝါဝါတိုက်ခိုက်မှုတစ်ခုဖြစ်ကြောင်းနဲ့စစ်ကောင်စီကိုနိုင်ငံတကာကဆက်ပြီးတော့ဖိအားပေးသွားဖို့လိုတယ်လို့ပြောပါတယ်။ Australia နိုင်ငံညာရေးဝန်ကြီး Payne ကလည်းမြန်မာနိုင်ငံကအာဏာသိမ်းတဲ့ကိစ္စကိုဖြေရှင်းရေးအရှိတောင်အာရှနိုင်ငံများအဖွဲ့ ASEAN နဲ့အတူလက်တွဲအလုပ်လုပ်ဖို့လိုအပ်ကြောင်းနဲ့လာမယ့်သတင်းပတ်အစောပိုင်းမှာကျင်းပမယ့် ASEAN ခေါင်းဆောင်တွေရဲ့မြမအရေးဆွေးနွေးပွဲကိုအပြည့်အဝထောက်ခံကြောင်းပြောပါတယ်။ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေ ဆူဂါ ဟာတောက်ကြံနဲ့ American သမ္မတ Joe Biden နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါဟာသမ္မတဘိုင်ဒန်တာဝန်ယူပြီးတဲ့နောက်ပိုင်းအမေရိကန်သမ္မတအင်ဖြူတော်ကိုပထမဆုံးနိုင်ငံသားတိုင်းပြည်ကအကြီးအကဲတူလူကိုယ်တိုင်လာရောက်တာဖြစ်ပါတယ်။အမေရိကန်နဲ့ဂျပန်မဟာမိတ်ဆက်ဆံရေးအရေးကြီးတဲ့အကြောင်းအရာတွေကိုခေါင်းဆောင်နှစ်ဦးအထူးကဆွေးနွေးဖို့ရှိပါတယ်။တရုတ်နိုင်ငံရဲ့အင်အားပြကျူးကျော်မှုတွေပိုတိုးလာတဲ့အချိန်မှာသမ္မတဘိုင်ဒန်နဲ့ဝန်ကြီးချုပ်ဆူဂါတို့တွေ့ဆုံကြတာပါ။ဝန်ကြီးချုပ်ဆူဂါရဲ့အမေရိကန်ပြည်ထောင်စုခီးစဉ်မစခင်မှာပဲတရုတ်နိုင်ငံနဲ့ပတ်သက်လို့တစ်ဖက်သက်အမြင်ဆောင်အောင်နိုင်ငံတချို့ဖျားယောင်းပြောဆိုနေတာတွေကိုလက်မခံမှုဂျပန်နိုင်ငံကိုတရုတ်နိုင်ငံညာရေးဝန်ကြီးဌာနကသတိပေးပြောဆိုထားပါတယ်ရှင် အမေရိကန်ပြည်ထောင်စုကရုရှားနိုင်ငံအပေါ်ပိတ်ဆို့တိုက်ခတ်အရေးယူမှုတွေချမှတ်သွားဖို့ပြင်ဆင်နေပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားဂျန်ဝင်နှောက်ယှက်မှုအပါအဝင်အမေရိကန်အစိုးရအေဂျင်စီတွေရဲ့သတင်းအချက်အလက်တွေကိုအင်တာနက်ကတဆင့် hack လုပ်ပြီးတော့ခိုးယူခဲ့တဲ့အတွက်အမေရိကန်ကအခုလိုအရေးယူမှုတွေကိုချမှတ်သွားဖို့လှုံ့ဆော်တာပါ။ဒီလိုတိုက်ခတ်အရေးယူမှုတွေချမှတ်တာကိုကြာသာပရင်းနေ့လောက်မှာအစောဆုံးကျင်းပသွားနိုင်တယ်လို့နှိဆက်သူတွေကပြောပါတယ်။အရေးယူတိုက်ခတ်မှုတွေထဲမှာဗန္ဒာရေးဆိုင်ရာပိတ်ဆို့အရေးယူမှုတွေပါဝင်မှာဖြစ်တယ်လို့ရုရှားတာဝန်ရှိသူအရာတန်းတချို့ကိုအမေရိကန်နိုင်ငံတွင်းကနေထွက်ခွာခိုင်းတာမျိုးအထိပါဝင်နိုင်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်း Texas အခြေစိုက် SolarWinds Software Company တခုကစိုက်ဘာလုံခြုံရေးကိုအကြီးအကျယ်ချိုးဖောက်ခဲ့တာကိုတွေ့ခဲ့ရပြီးတော့ရုရှားကစုံစမ်းထောက်လှမ်းမှုတွေကိုပြစ်လုတာမှဒီကုမ္ပဏီပါဝင်ပတ်သက်နေတယ်လို့ American စုံစမ်းထောက်လှမ်းရေးနဲ့လုံခြုံရေးဌာနကပြောပါတယ်။ဒီလိုလုံခြုံရေးချိုးဖောက်မှုမှာ American ဗန္ဒာရေးဝန်ကြီးဌာနတရားရေးဌာနစွမ်းအင်ဌာနနဲ့ပြည်ရင်းလုံခြုံရေးဌာနတွေကသတင်းအချက်အလက်တွေကိုအင်တာနက်ကတဆင့် hacker တွေခိုးယူနိုင်အောင်ကူညီခဲ့တာပါ။Johnson & Johnson's COVID-19 ကာကွယ်ဆေးကိုယာယီရပ်ဆိုင်းထားတာနဲ့ပတ်သက်လို့အပိသက်ဆုံးဖြတ်ချက်ချဖို့အတွက်တိကျလွတ်လပ်တဲ့ American ကျွမ်းကျင်ကျန်းမာရေးပညာရှင်အဖွဲ့ကအချိန်ယူစုံစမ်းနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့အချက်အလက်တွေပို့ပြီးလိုအပ်တယ်လို့ကျွမ်းကျင်ကျန်းမာရေးပညာရှင်အဖွဲ့ကပြောပါတယ်။ Johnson & Johnson's ကာကွယ်ဆေးထုတ်ပြီး6ရက်ကနေ73ရက်အတွင်းမှာအသက်18နှစ်ကနေ48နှစ်အတွင်းရှိတဲ့အမျိုးသမီး6ယောက်မှာရှာပါပီအန္တရာယ်ရှိလောက်တဲ့သွေးခဲတဲ့ရောဂါလက္ခဏာကိုခံစားခဲ့ရတာကြောင့်ဒီကကွယ်ဆေးထိုးတာကိုယာယီရပ်ဆိုင်းကြောင်း American အစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဌာနကအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သွေးခဲတဲ့လက္ခဏာခံစားရတဲ့အမျိုးသမီး6ဦးထဲကတဦးသေဆုံးခဲ့ပြီးနောက်တဦးကစိုးရိမ်ရတဲ့အခြေအနေမှာရှိပါတယ်။အမေရိကန်မှာ Johnson & Johnson's ကကွယ်ဆေးကိုလူ9တန်းထိုးနှံပေးပြီးဖြစ်တဲ့အထက်ကအခုလို6ယောက်မှာတုံ့ပြန်လက္ခဏာတွေကိုတွေ့ရတာပါ။ဒီဖြစ်စဉ်ကဖြစ်တောင်းဖြစ်ခဲရှားပါတဲ့ဖြစ်စဉ်ဖြစ်တာကြောင့်ဒီတစ်ချက်နဲ့တော့ကကွယ်ဆေးကိုအသုံးမပြုဖို့တားမြစ်ချက်ကိုချက်ချင်းအဆုံးဖြတ်မပေးနိုင်သေးဘူးလို့ Washington တက္ကသိုလ်ကျန်းမာရေးပညာရှင် Dr. Beth Bell ကပြောပါတယ်။ဒါပေမဲ့ဥရောပကိုတင်ပို့မဲ့ကာကွယ်ဆေးတွေနှောင့်နှေးကြံ့ကြာမှာဖြစ်တယ်လို့ Johnson & Johnson's Company ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။ Britain AstraZeneca ဆေးကုမ္ပဏီနဲ့ Oxford တက္ကသိုလ်တို့ပူးတွဲထုတ်တဲ့ကာကွယ်ဆေးဟာလည်းသွေးခဲတဲ့တုံ့ပြန်မှုတွေရှိတယ်လို့ပြောဆိုချက်တွေရှိပါတယ်။Johns Hopkins တက္ကသိုလ် Coronavirus သုတေသနစင်တာအချက်အလက်တွေအရအခုလက်ရှိမှာတကမ္ဘာလုံး COVID-19 ကူးစက်သူ138သန်းကျော်နဲ့သေဆုံးသူက3သန်းနီးပါးရှိနေပြီဖြစ်ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုကိုယ်စုံဝင်လိုက်တဲ့မတ်မြတဲ့ဇင်အောင်တို့ချင်ညာပေးသွားတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ရင်းဆုံးတော့မုံရဆန္ဒပြသူပိတ်ခေါင်းဆောင်ကိုဝေမိုးနိုင်ဒီနေ့ဖမ်းဆီးခံရတဲ့အကြောင်းကိုပြောပြကြမှာလေ။ဆရာနာသိမှုစန့်ကျင်နေတဲ့ဆန္ဒပြသူပိတ်တွေကိုဦးဆောင်နေသူတယောက်ဖြစ်တဲ့မုံရသူပိတ်ခေါင်းဆောင်ကိုဝေမိုးနိုင်ဒီနေ့ဧပြီလ15ရက်နေ့မှာအဖမ်းခံရပါတယ်။နေ့တဲ့ပိုင်းကမော်တော်ဆိုင်ကယ်တွေနဲ့သပိတ်စစ်ကြောင်းထွက်နေစဉ်မှာကားတစ်စီးကမျက်နှာချင်းဆိုင်ကနေဝင်တိုက်ပြီးတော့ဖမ်းဆီးသွားတာဖြစ်ပါတယ်။သူဖမ်းခံရတဲ့အခြေအနေအပြည့်စုံကိုရန်ကုန်ကလာတဲ့သတင်းကိုမတ်စုမြတ်မုံကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဆရာနာရှင်စနစ်ဆန့်ကျင်တဲ့မုံရမျိုးကဆန္ဒပြပွဲတွေမှာထိတ်တန်းကနေဦးဆောင်ချီတဲ့ဆန္ဒပြနေတဲ့ထင်ရှားတဲ့သပိတ်ခေါင်းဆောင်ကိုဝေမိုးနိုင်ဒီနေ့သပိတ်စစ်ကြောင်းထွက်နေစဉ်မှာပဲဖမ်းဆီးခံခဲ့ရပါတယ်။ကိုဝေမိုးနိုင်ဦးဆောင်ပြီးတော့မော်တော်ဆိုင်ကယ်နဲ့ချီတဲ့ဆန္ဒပြနေကြတဲ့သူတို့တပိတ်ဆက်ကြောင်းရှိရာကိုမော်တော်ကားတစ်စီးကကောင်းချင်းဆိုင်ဝင်တိုက်ပြီးတော့ဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။မုံရွာမျိုးတာစီလမ်းပေါ်မှာကြမ်းကြမ်းတမ်းတမ်းဖမ်းဆီးခံခဲ့ရတဲ့အခြေအနေကိုကိုယ်တိုင်မြင်တွေ့ခဲ့ရတဲ့မုံရွာမျိုးကအခုလိုပြောပါတယ
်။အဲတပိတ်ဆက်ကြောင်းနဲ့ပေါ့ကျွန်တော်တို့နေ့လယ်2နာရီလောက်မှာအသွားမှာပဲ။တာစီလမ်းအတိုင်းကျွန်တော်တို့သွားခဲ့ကြတယ်။အဲဒီမှာတာစီလမ်းရင်အမေညမချွေကိုအနေမှာပေါ့နော်အဲ့ဒီ AC ကားနဲ့ပါပဲအမေနဲ့ချက်တိုင်းနဲ့ပေါ့ဒီအဲ့လိုမျိုးဝင်တိုက်ပြီးတော့မှကျွန်တော်ဟာစီသွားတော့အဲလူငယ်တော့ပါသွားတယ်ကျွန်တော်ဟွာလေးတော့နော်ဝိုင်းကာရင်ပြူရင်နဲ့ဒါပေမဲ့သူကသူတို့ကဒီပြစ်မှတ်ထားတာတော့ကိုဝင်မိုးနိုင်ကိုပဲပြစ်မှတ်ထားပြီးတော့မှပဲအဲခါစီတာတော့အဲဖန်နာမြင်တဲ့ချင်းနိုင်နဲ့ဖြစ်တဲ့အတွက်တော့နောက်ပြီးကြတော့ပေါ့နော်အဲ့ဒီလိုမျိုးတိုက်တဲ့ထားတယ်နည်းနည်းလေးကကြံကြံပေါ့စပီကလည်းနည်းနည်းလေးများတော့အဲ့ပုံမှာတော့ထိခိုက်တန်းရတော့ကျင်းနေတဲ့အများစုရမယ်နေထားပါပဲသူထားပြီးတော့မှအဲ့ဟောပြီးတော့ပြေးသေးတယ်သူ့ပြင်မဲ့ထပ်ပြီးတော့မှလည်းလိုက်တယ်အဲတိုက်ပြီးတော့မှအဲ့လိုမျိုးလောက်တော့ဘောနော်ကြံဆက်ဆန်းစီတာမျိုးနည်းနည်းဆန်းစီတာမျိုးလောက်ထားတော့ရှင်ခံရတော့
အများကပန်တာလို့ချစ်စနိုးခေါ်နေတဲ့မုံရသပိတ်ကောင်းဆောင်ကိုဝေမိုးနိုင်ဟာနှွေဦးတော်လှန်ရေးလှုပ်ရှားမှုတွေမှာတက်တက်ကြွကြွဟောပြောဥဆောင်နေသူဖြစ်ပါတယ်အဲ့ဒါကြောင့်လေ တမရော်ပြိုကွဲအောင်လှုပ်ဆောင်မှုလှုံ့ဆော်မှုပုံမှန်905ကာကြီးအပါအဝင်အမှုတွေတက်ပြီးတော့တရားစွဲပြီးသူ့ကိုစစ်အာဏာပိုင်တွေကဖန်ဝရံထုတ်ထားပါတယ်အခုသူဖမ်းဆီးခံသွားရပြီမဲ့မုံရွာကလှုပ်ရှားမှုတွေကိုဆက်ပြီးတော့လှုပ်သွားမယ်လို့စန္ဒပြပွဲတွေမှာပါဝင်နေသူတယောက်က VOE ကိုပြောပါတယ
်အခုကိုမုန်းနိုင်ဖမ်းခံရပြီမဲ့တပိတ်ကောမဒီရဲ့ကောတွေခေါ်တာကိုစောင့်မယ်အဲ့ဒီသူတို့ခေါ်တဲ့ကောတွေမှာလိုက်ပြီးတော့အသက်တွေရောပါဝင်မယ်ပေါ့ခေါင်းဆောင်မရှိဘဲနဲ့မကြွနိုင်တာကတော့စစ်တပ်ရဲ့ဆံမှာကျွန်တော်တို့ရဲ့ဆံတော့မဟုတ်ပါဘူးအဲ့ဒီခေါင်းဆောင်ရှိမှကြွရေးတဲ့ရတော့သူတို့ရဲ့ဆံမှာကျွန်တော်တို့ကတော့သူဖမ်းခံရတာကတော့ဝမ်းနေပါတယ်နာကြီးပါတယ်ဝမ်းနေနာကြီးမှုတွေကိုပဲအဲ့ဒီလမ်းပေါ်ထွက်ပြီးတော့ပဲကြောင်းသွားမှာပါတပိတ်ကောမဒီရဲ့ဥဆောင်မှုအောက်မှာပေါ့နောက်ပြီးတော့အဲ့ဒီစစ်တပ်ကလည်းဝေမိုးနိုင်နေအများကြီးရှိကြအောင်ကြာသွားမှာပါ
ကိုဝေမိုးနိုင်ကိုယ်တိုင်ကလည်းစိုးရင်စိတ်တွေကိုအာတင်းပြီးတော့အနာဂတ်အတွက်ဆက်ပြီးတိုက်ပွဲဝင်ဖို့လိုအပ်တယ်လို့သူအဖမ်းမခံရခင် VOA မြန်မာပိုင်းနဲ့မင်းမြန်ကတခုမှအခုလိုဖြေချခဲ့ပါတယ်
။ကိုယ်စိတ်ထဲမှာမတိမတာဖြစ်စီတိတိတတဖြစ်စီကြောက်စိတ်တွေစိုးရင်စိတ်တွေဝင်လာတယ်ပြီးတော့လမ်းမောထွက်ဖို့အတွက်တွန့်ဆုတ်လာတာတံမုံတီးဖို့အတွက်ကိုမဝင်ရဲတော့တာဒီလိုမျိုးအာနာဖီဆန်နဲ့လှုပ်ရှားမှုတွေမှာပါဝင်ဖို့အတွက်မတက်ကြွတော့တဲ့အချိန်မျိုးများကိုယ်စိတ်ထဲမှာဖြစ်လာတယ်ဆိုရင်ကျွန်တော်ကြာဆုံးသွားခဲ့ရတဲ့ကျွန်တော်ရဲ့အာဇာနည်တူရဲကောင်းတွေမျက်နှာကိုပြန်ပြီးတော့မြင်အောင်ကြည့်ပေးစေချင်ပါတယ်။ KSS ဆက်မှာကျွန်တော်တို့တွေးခင်းလန်းဒီတိုင်းပြည်ရဲ့အနာဂတ်ခရီးအတွက်ကိုတွေးခင်းနေတဲ့ကျွန်တော်တို့တွေးကြခဲ့ရတဲ့တူရဲကောင်းတွေတွေးဆက်တွေမနှဲတော့ပါဘူး။ဆိုတော့ဒီတူရဲကောင်းတွေရဲ့မျက်နှာကိုမြင်အောင်ပါကျွန်တော်တို့လက်ရှိချိန်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ဒေါက်ဆန်းစုကြည်ပါဝင်နိုင်ငံရေးအင်အားစုအသီးသီးကတက်ကြွလှုပ်ရှားသူတွေရှေ့တန်းကရဲဘော်တွေရဲ့မျက်နှာတွေကိုမြင်အောင်ပြီးတော့ကျွန်တော်တို့ကြံနေခဲ့တဲ့သူတွေကတဦးကိုတဦးပြန်လည်ဖေးမှဆောက်ရှောက်ပြီးတော့ဒီလမ်းကိုကျွန်တော်တို့တတိတင်းပြီးတော့ရအောင်ရှေ့ဆက်လျှောက်ရပါစို့လို့ပဲကျွန်တော်ကတော့ဟိုတိုက်တွန်းချင်ပါတယ်ခင်ဗျာ
စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေမှုအပေါ်စန့်ကျင်ကန့်ကွက်တဲ့အနေနဲ့ပြည်သူအမြောက်အများလမ်းပေါ်ထွက်တက်တက်ကြွကြွဆန္ဒပြနေတဲ့မြို့တွေထဲမှာမုံရွာမြို့လည်းပါဝင်ပါတယ်အဲဒါကြောင့်လဲစစ်တပ်တွေအလုံးအရင်းနဲ့မြို့ထဲမှာဝင်ရောက်တက်ဆွဲပြီးတော့ဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နှင်းခဲ့ပါတယ်မုံရွာပင်မတပိတ်မှာပါဝင်နေသူတွေအခုရက်ပိုင်းတွေအတွင်းမှာဖမ်းဆီးခံနေရတာတွေလည်းရှိပါတယ်။မုံရွာတပိတ်ကောင်းဆောင်ကိုဝေမိုးနိုင်ကိုကားနဲ့ကြမ်းကြမ်းတက်တက်ဝင်တိုက်ပြီးတော့ဖမ်းဆီးသွားတဲ့ဗီဒီယိုကိုမြင်တွေ့ကြောင်းနဲ့အခြေအနေတွေကိုစောင့်ကြည့်နေတဲ့အကြောင်းတခါသူအပါအဝင်ဖမ်းဆီးခံထားရတဲ့သူတွေကဆေးကုသဖို့လိုအပ်နေသူတွေကိုကုသခွင့်ပေးပါလို့မြန်မာနိုင်ငံဆိုင်ရာဆွေဒင်တန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်။
မဆုမြတ်မုံပြောပြသွားတာဖြစ်ပါတယ်။အခုတခါတော့မန္လေးဘက်ကအခြေအနေကိုလည်းကြည့်အောင်ပါအနာသိန်းစစ်ကောင်စီရဲ့တပ်တွေဟာမန္တလေးမြို့ကစူလီပလီဝင်းတဲ့ကိုဒီနေ့ဝင်ရောက်ပစ်ခတ်လို့တဦးသိဆုံးခဲ့ပါတယ်မန္တလေးမြို့ကအနာသိန်းမှုစန့်ကျင်တဲ့စေးပညာမိသားစုစပိတ်ကိုလည်းဖြုတ်ခွဲဖမ်းဆီးခဲ့ပါတယ်မြင်းငယ်မြို့မှာတော့ဖမ်းခံရမှာဆိုတဲ့ဆန္ဒပြသူဝန်ထမ်းတွေပါဝင်မြို့ကန်အများပြားတိတ်ဆောင်နေကြပါတယ်မန္တလေးဘက်ကလာတဲ့သတင်းအပြည့်စုံကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဒီကနေ့ဧပြီလ15ရက်တကြံအကြံနေ့မှာတကြံရည်ကစားမယ့်အစားဆရာနာရှင်ကိုစန့်ကျင်ဆန္ဒပြခဲ့ကြတဲ့မန္တလေးမြို့ကစေဘက်ဆိုင်ရာမိသားစုတပိတ်ကိုစစ်တပ်နဲ့ရဲကဖြိုခွဲဖမ်းဆီးခဲ့ပါတယ်။ဇယဝင်တွေစေချောင်းသားတွေပါဝင်တဲ့ဆန္ဒပြသူတွေကိုမနေ့အစောပိုင်းကဖမ်းဆီးခဲ့တဲ့အကြောင်းတပိတ်မှာပါဝင်သူတူက VOE ကိုပြောပါတယ်
။ကျွန်တော်တို့ကအဲ့မှာကိုခွဲကိုတော့စုဖို့ပြောထားတာပေါ့အားလုံးတူတူ။ကိုနာရီခွဲကိုလေစုရမှာအဲ့နေရာမှာဒီ34-86ပေါ့။ဟုတ်အဲ့မှာစုရလောက်ထားတာကျွန်တော်တို့ကကြတော့စုရအချိန်တိုင်းရင်ကြိုရောက်သွားတော့အဲ့နာတဝိုင်းမှာတော့စောင့်နေရပါပေါ့။ကိုနိုင်ခွဲလဲရောက်ရောလူစုယုံပဲရှိသေးရပေါ့အဲ့ဒီနေရာမှာစစုယုံပဲရှိသေးရအိမ်မှာတနက်တန်းနဲ့ချဲစကြရတာဟောကျွန်တော်တို့ဒီဆိုင်ကယ်ဆွဲလောက်ထားပေါ့နော်ဆိုင်ကယ်နဲ့ပဲတက်မယ်ဆိုပြီးလောက်ထားတာကျွန်တော်တို့ရှေ့ရမောင်းနေသူဆိုတော့ဖြစ်ချင်တော့ကျွန်တော်ကကြတော့ဒီသူကနောက်ဘက်ကရောက်လာတာကိုရဲ့စစ်တပ်ကနောက်ဘက်ကရောက်လာကျွန်တော်ကရှေ့ဘက်ကမောင်းနေသူဆိုတော့ညီမွေးတော့မရှင်းဘူးပေါ့ကျွန်တော်ကရောက်လာပြီးတနက်တန်းနဲ့ချက်ကြတော့အရှိကိုပဲမောင်းလိုက်တာပေါ့6ရောက်အနည်းဆုံးဝင်းချင်တော့စေးတပိတ်ထဲရပါတယ်ကျွန်တော်ရောဒီအိတ်ရနဲခံနေဖြစ်ပုံရတယ်ဇီးတူဇီးသားတွေရောဖြစ်ပုံရပါတယ်မက်ဒီကယ်ဖမ်မီတွေကတော့6ရောက်တော့ပါသွားတယ်ပဲလောလောဆယ်ကြားထားတာ
အခုလိုစေးပညာမီသားစုတပိတ်ကိုတက်တွေကဖြိုခွဲခဲ့ပြီးမကြခင်မှာပဲအဲ့ဒီနေရာနဲ့တိတ်မဝေးတဲ့စူးလီဘလီရှိရာဘက်မှာပြစ်ခတ်ခဲ့လို့တယောက်တည်ဆုံးခဲ့ပါတယ်ဘလီဝန်းနဲ့ဝင်ရောက်ပြစ်ခတ်ဖမ်းဆီးတဲ့အတွက်ဘလီထဲမှာရှိနေတဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေပါအဖမ်းခံခဲ့ရတယ်လို့မျက်မြင်တွေ့သူတူကပြောပါတယ
်ဝေးရလက်နေရတာအဝေးလမ်းကြီးကတော့သူ့ဘောစားရက်ပြီးဟိုးလို့ဆင်းဖြစ်တာပဲ။ဘာကြောင့်လဲဘလို့ဘလို့ဆိုတာလည်းမသိအောင်ကျွန်တော်အိမ်သားတွေကသူတို့အိမ်ထဲမှာဘာလို့ကားရက်တော့ဝင်ပြေးရတယ်လို့ပြောတယ်။ဝင်ပြေးကြတော့အိမ်မှာလက်ဖြစ်တယ်ပြောတယ်။အသေးဆုံးကတရားကြာတော့တရားဟောပါဘာလို့ဟိုတရားရတယ်နေရော မန္တလေး
တိုင်းထဲမှာရှိတဲ့မြင်းငယ်မျိုးမှာတော့ AB 73ရဲ့ညပိုင်းနဲ့14ရက်နေ့တွေတုန်းကပြစ်ခတ်ခဲ့ပြီးတဲ့နောက်အဖမ်းခံရမှစိုးရိမ်နဲ့မျိုးကန်တော်တော်များများထွက်ပြေးတင်းရှောင်နေကြပါတယ်အဲ့ဒီပြစ်ခတ်မှုတွေအတွင်းသေဆုံးသူ6ယောက်ထက်မနည်းရှိခဲ့တာပါမျိုးအခြေအနေနဲ့ပတ်သက်ပြီးမျိုးကန်တူကတော့
လုံးဝတော့ငြိမ်းနေရဗျာဟုတ်တယ်ဗျာငြိမ်းနေရငြိမ်းနေရဆိုတော့တစ်မျိုးလုံးတိုင်းရတယ်ဆိုဘယ်သူမှမရှိတာဟုတ်ကဲ့အဲ့ဒီလိုလူငယ်စုတော့ပဲကျန်တော့တာတစ်မျိုးလုံးကရွှေ့သွားကြတယ်မိသားစုကဝန်ထမ်းတွေကတော့သူကဘယ်လိုပြောမလို့ဟိုဘယ်လိုပြောမလို့ဒီဝန်ရမ်းတွေရောထုတ်တာလားဗျာထုတ်ပြီးတော့မှအဲ့လိုမျိုးဆိုတော့အကုန်လုံးကရွှေ့သွားကြရည်ရတယ်အဲ့လိုမျိုးလာဖမ်းမယ်ဆိုတဲ့တရင်နေလဲကြားနေတာဆိုတော့ပြန်ခဲ့တဲ့မိသားစုဝင်တွေလာဖမ်းမယ်ဆိုပြီးမှအဲ့လိုမျိုးတွေလဲပြောနေတာဆိုတော့သူကရွှေ့သွားကြတာဗျာ
မြင့်ငယ်မျိုးဟာဝန်ထမ်းအများစုရှိတဲ့မျိုးဖြစ်ပြီး CDM လုပ်တဲ့ဝန်ထမ်းထောင်ထဲချီရှိတယ်လို့မျိုးကန်တွေကပြောပါတယ်ဒီကိစ္စရဲ့ပိုင်းတွေကစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ကြီးထိမှန်ဒဏ်ရာရထားသူတွေဟာခွဲစိတ်ကုသဖို့ငွေကြေးအကူအညီလိုအပ်နေတယ်လို့လည်းပြောပါတယ်မန္တလေးတိုင်းတဲကမြို့တွေအပါအဝင်မြန်မာနိုင်ငံတဝန်းကမြို့တွေမှာတော့အခုလိုပြစ်ခတ်ဖမ်းဆီးနေတဲ့ဂျာကပဲဆ ਿਆ နာရှင်စန့်ကျင်ရေးဆန္ဒပြမှုတွေကိုနှီးမျိုးစုံနဲ့ဆက်လုပ်နေကြပါတယ်ခင်ဗျာ
ကိုကြကြသိန်းပြပြသွားတာပါအခုတစ်ခါတော့ရန်ကုန်ဘက်ကအခြေအနေကိုလည်းပြောပြပြင်ပါတယ်ဒီနေ့ကြောက်တဲ့မြန်မာယူရာနှစ်တကူစကြံအကြက်နေမှာလဲရန်ကုန်ပါဝင်မြို့အများစုမှာရေဘက်ကစားတာစကြံပွဲဆင်နွှဲတာတွေမရှိပါဘူးပြည်သူများကတော့စကြံပွဲအစားဆ ਿਆ နာသိမ်းမှုစန့်ကျင်တဲ့တပိတ်မောက်စကြံပွဲတွေကိုအသီးသီးလုပ်နေကြပါတယ်ရန်ကုန်ကလာတဲ့တကြံအကြက်နှစ်အကြောင်းကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာဆ ਿਆ နာသိန်းကာလအတွင်းမှာကြာရောက်တဲ့မြမရိုးရာတကြံပွဲတော်ကိုပျော်စရာမဟုတ်တဲ့တော်လန်တကြံဖြစ်နေလူလူကပုံဖော်ပြီးစန့်ကျင်ဆန္ဒပြမှုတွေဆက်လုပ်နေကြပါတယ်ဒီကနေ့ကြာရောက်တဲ့တကြံအကြက်နှစ်မှာလည်းကားတကြံလောက်ကြဖို့စော်ဩတိုက်တွန်းမှုတွေရှိတာကြောင့်တချို့နေရာတွေမှာကားတွေဆိုင်ကယ်တွေနဲ့လှည့်လည်ကြပြီးဟုံးတန်နေကြကြလောင်လောင်တီဆန္ဒပြခဲ့ကြပါတယ်တချို့နေရာတွေမှာတော့သွေးမသိပ်ဆေးသပိတ်လမ်းလျှောက်ချီတက်တဲ့သပိတ်တွေစသဖြင့်မြန်မာနိုင်ငံတဝန်းကနေရာအနှံ့ပြားမှာပြစ်လုခဲ့ကြပါတယ်ရန်ကုန်မှာလုံခြုံရေးအစ်စ်အစေးတွေတင်းကျပ်နေတဲ့ခြားကပဲကားသပိတ်ကိုဆင်နွှဲခဲ့ကြပါတယ်အစ်စ်အစေးတွေများလွန်းတဲ့အတွက်မနေ့ကလောက်တော့ဆန္ဒပြအင်အားမများဘူးလို့အင်ဂျင်နီယာသပိတ်စီကြောင်းမှာပါဝင်သူတဦးကပြောပြပါတယ်သပိတ်ကည
ိတ်ကားတွေကားသပိတ်လုကြရပါတော့တချို့ကတော့ပေါ်လို့ရပါတပိတ်လုကြရတယ်မြန်မာကတော့ဟုတ်ဟုတ်တယ်လို့တယ်မနေ့ကစီးတပိတ်တော့မများဘူးပေါ့နော်အဲနေမြေအစ်ကိုလည်းအစ်ကိုလည်းလောက်ကြပါတယ်ဟုတ်ညနေတိုင်းညနေတိုင်းလိုလိုပျောက်ကြစနေနဲ့လောက်ကြပါတယ်ဟုတ်တနေရာထဲမှာဒီမန်လေးလိုလိုဟိုအင်းကအများကြီးရှိတာမလို့ညမောကလောက်လို့ဖြစ်တာပေါ့နော်ဘယ်လိုမျိုးလောက်ကြတာမရှိဘူးကြဟုတ်လောက်တော့ရင်းကတက်နေတယ်ခင်ဗျဟောက်ဒီနိုင်ရက်တစ်ခါတစ်ခြားလောက်ပေါ့မနေ့ကနေနေတော့ဖြစ်တယ်မနေ့တော့ဆနာနာရီလောက်က
ကလေးမျိုးမှာတော့ဒီကနေ့ဆန္ဒပြသူအင်းအား900နီးပါးလောက်ဆန္ဒပြခဲ့ကြပါတယ်လက်နက်ကင်တပ်ဖွဲ့ဝင်တွေဘက်ကလမ်းတိုင်းနီးပါးမှာအတားအဆီးတွေကင်းမုန်းနေနဲ့စောင့်ကြပ်နေတာတွေရှိတာကြောင့်အထီးခိုက်အနည်းဆုံးဖြစ်နိုင်မဲ့နေရာတွေကိုရွေးပြီးဆန္ဒပြနေကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ်။ကလေးမျိုးရဲ့ဒီကနေ့သပိတ်မှာ CDN လှုပ်ရှားမှုမှာပါဝင်တဲ့သူရဲကောင်းတွေအတွက်လက်ခုပ်တီးပြီးတော့ဂုဏ်ပြုတာ၊ကြာဆုံးသွားတဲ့အာဇာနည်တွေကိုအလေးပြုတာနဲ့တန်ကြပ်ထိုးတာတွေပြုလုပ်ခဲ့ကြပါတယ်။လက်ရှိကလေးမျိုးမှာထွက်ပြေးတိမ်းရှောင်နေတဲ့လူငယ်တွေကိုစစ်စင်ရေးတပွဲနည်းမြင်ရှင်းလင်းရေးတွေတောက်လျှောက်လုပ်နေတဲ့အတွက်တိုက်ပွဲပုံစံဖော်ဖို့စီစဉ်နေတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါဗျ
။ဆန္ဒပြတာတော့ပုံမှန်ပါပဲဗျာ။သူတို့ကတော့ဟိုလိုက်ရှာတယ်။သူခဲတဲ့နေရာဟိုကကျွန်တော်အေးအေးဆေးဆေးဆန္ဒပြလို့ပြီးတယ်ဗျ။ကျွန်တော်နေကင်းကတော့ကျွန်တော်ပြချေးကြီးမှာတော့တီးတန်ပေါ့နော်။အတားတကြံဆန္ဒပြရလေရှိရဗျ။သူတို့ကနေနေရှင်းလင်းရေးတောက်လျှောက်လုပ်နေရပေါ့နော်ကျွန်တော်တို့ဒီတောင်ချေဘက်တီကိုတိတ်ဆောင်သွားတဲ့ကြောင်းသားအချို့ကြီးရှိရဗျာအိမ်ပြန်လို့မရတဲ့လူတွေအဲ့ဒါကြီးကိုတောက်လျှောက်နေပြီးရှင်းလင်းရေးလုပ်နေရဆက်စင်ရေးတစ်ခုလို့အဲ့ဒါတော့တော်တော်ဆိုးရဗျာကျွန်တော်တို့ကတော့ဆန္ဒပြတဲ့လမ်းစဉ်အတိုင်းတော့နေစဉ်သွားနေမှာပေါ့နော်ပြီးကျွန်တော်တို့ကတိုက်ပွဲကိုလည်းကျွန်တော်တို့ပုံစံဖော်ဖို့ရှိပါတယ်ဗျကလေးမျိုးကတော့ဆက်ပြီးတော့တိုက်နေဦးမှာပါဗျ
တနင်္လာရီတိုင်းတဝဲမြို့မှာတော့ဒီကနေ့မနက်ပိုင်းမှာမုံလုံးရေဘော်တွေအတာအိုးတွေနဲ့တပိတ်စစ်ကြောင်းချီတက်ဆန္ဒပြခဲ့ကြပါတယ်။ညနေ3နာရီဝန်းကျင်လောက်မှာတော့ဆန္ဒပြလူအင်အား300လောက်နဲ့လှည့်လည်ဆန္ဒပြဖို့စီစဉ်ထားပေမဲ့လက်နက်ကင်တပ်ဖွဲ့တွေရောက်လာပြီးပစ်ခတ်ခဲ့ပါတယ်။ဒါပေမဲ့ထိခိုက်မှုတော့မရှိခဲ့ဘူးလို့တဝဲတပိတ်စစ်ကြောင်းမှာပါဝင်သူတဦးက VOA ကိုပြောပါတယ်
။ညနေ3နာရီခွဲလောက်မှာစစ်ကြောင်းထွက်ဖို့လုပ်တယ်။အာလဝဲကျော်ဆိုတဲ့ရပ်ကွက်မှာစစ်ကြောင်းထွက်ဖို့လုပ်တာနဲ့လူကြီးစားတွေရောက်လာပြီးတော့မခတ်ဖြစ်လိုက်ပဲနဲ့အာယုတွဲတဲ့အနေနဲ့ဒီဆိုင်ကယ်တပိတ်စစ်ကြောင်းကထွက်တယ်ထွက်တဲ့ချိန်မှာဆိုင်ကယ်တပိတ်စစ်ကြောင်းကိုစနတ်တင်နေဖြစ်တယ်ဖြစ်ခိုက်တန်ရတာတော့မရှိဘူးအခုလောလောဆယ်အဲ့ဒါနဲ့အခုအဲ့မှာလူစုခွဲပြီးတော့ ဒီပြည့်ရက်ွက်မှာပြန်ထွက်နိုင်ဖို့အကျိုးစားနေကြတယ်ခုပြန်ထွက်တော့မယ်ခဏနေကြရတယ်ဒီလိုဆိုဒီနေ့ခါပြီးဒီဟိုဒီစကြောင်းထွက်လို့ကိုမရအောင်ဒီစကားတွေတတ်ပြောင်းဒီရက်ွက်တွေအဲမှာဒလန်ဝင်ဒလန်ထွက်ထွက်နေတဲ့အချိန်မှာမရရအောင်သူတို့ကလူစုပြီးတော့ထွက်ဖို့လုပ်နေတယ်အမေမရတဲ့ခါကျတော့လေဝဲကျော်ရွာဘက်ကနေဒီလေဝဲကျော်ရက်ွက်ကနေအခုဒီရက်ွက်ကိုမှချက်ချင်းပြန်ထက်နေအောင်သူတို့ကလုပ်နေကြတယ်အဲ့လိုလေခဏနေစံကြတ်ထိုးကြမယ်လို့ပြောတယ်အဲ့ဒီရွာကနေနဲ့ဒီမှာစစ်ကြောင်းနဲ့ပေါင်းပြီးတော့လေ
ရွှေဘိုမုံရွာမြင်းချံပကံဖာကန့်မိထီလာစတဲ့မြန်မာနိုင်ငံတိုင်းနယ်ပြည်နယ်အနှံ့ကနေရာအနှံ့မှာကားတပိတ်ဆိုင်ကယ်တပိတ်ဆေးတပိတ်မိုးလုံးရေပေါ်တပိတ်ဝမ်းနေခြင်းတပိတ်ဈေးတပိတ်စသဖြင့်ဆရာနာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ပြုလုပ်နေကြပါတယ်ဆရာနာသိမ်းခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်နှိမ်နင်းမှုကြောင့်တစ်ဆုံသူပေါင်းက900ကျော်သွားပြီးဖမ်းဆီးခံထားရသူပေါင်း3000ကျော်အထိရှိနေချိန်မှာတော့ပျော်စရာတကြံမဟုတ်တဲ့တော်လန့်တကြံလှုပ်ကြဖို့ဆန္ဒပြသူတွေကစောနေကြတာပါတကြံကြိုနေကအတာအိုးတွေပေါ်မှာဆရာနာရှင်ကိုတော်လန့်နဲ့စာသားတွေရေးပြီးအတာအိုးတပိတ်ကိုဆင်နွှဲခဲ့ကြသလိုတကြံအကြနေမနေ့ကလည်းຫນွေဦးတော်လန့်ရေးမှာစေအုပ်ချုပ်ရေးကောင်စီလက်အောက်ခံလက်နက်ကိုင်တွေရဲ့အကြမ်းဖက်မှုကြောင့်ကြာဆုံးခဲ့ရသူတွေကိုအောက်မေ့တတတဲ့အနေနဲ့အနီရောင်ဆေးတွေကိုပတ်ဖြတ်ပြီးသွေးမတိတ်တပိတ်အဖြစ်တော်လန့်တကြံကိုဆင်နွှဲခဲ့ကြပါတယ်မနေ့ပြန်အတက်နေမှာတော့ဝန်내ခြင်းတပိတ်နှစ်ဆန်းတရက်နေမှာတော့ဆူတောင်းတပိတ်အဖြစ်နဲ့ဆင်နွှဲကြဖို့ဆန္ဒပြဦးဆောင်သူတွေကလူလူကိုတိုက်တွန်းထားကြပါတယ်ရှင်
မဆုမွန်ပြောပြသွားတာပါမကြခင်မှာတော့စစ်တပ်ရိတ်ခါပိုးရင်နှန်းကို KNU ကတိုက်ခိုက်တယ်ဆိုတဲ့အကြောင်းကိုပြောပြသွားဖို့ရှိပါတယ်အခုတော့သကိုင်းတိုင်းဘက်ကအခြေအနေကိုပြောပြခြင်းပါတယ်သကိုင်းတိုင်းဟုံးမင်းမြို့နယ်ကကြေးရွာအုပ်စုဒီအုပ်ချုပ်ရေးမှူးတယောက်ကိုဧပြီလ14ရက်နေ့မနက်အစောပိုင်းမှာလူ၄ယောက်ကတနက်နဲ့ပြစ်ခတ်တပ်ဖြတ်မှုဖြစ်ခဲ့ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်နာဆာကစစ်ကောင်စီကခန့်အပ်တဲ့အုပ်ချုပ်ရေးမှူးတပ်တွေအပေါ်နေရာတော်များများမှာဒေသခံတွေကန့်ကွက်ဆန္ဒပြမှုတွေရှိနေချိန်မှာပဲခုလိုပြစ်ခတ်မှုဖြစ်ခဲ့တာပါရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းညန်းကပြောပြထားပါတယ်ခင်ဗျာ
စကိုင်းတိုင်းခန်းနီးခရိုင်ဟုံးမင်းမြို့နယ်တဖန်းကုန်းကြေးရွာရဲ့အုပ်ချုပ်ရေးမှူးအသစ်ဖြစ်သူအသက်39နှစ်အရွယ်ဦးအုပ်ကာကိုတနက်ကင်ဆောင်ထားသူလူ၄ယောက်ကဗုဒ္ဓနေ့အစောပိုင်းမှာတနက်နဲ့ပြစ်ခတ်ခဲ့လို့တိတ်ဆုံးခဲ့တယ်လို့အဲ့ဒီဖြစ်စဉ်ကိုသိရှိထားတဲ့ဒေသခံတယောက်က VOA ကိုအခုလိုပြောပါဗျ။အဲ
့ဒီအုတ်ချွေးမှုကအတက်ပေါ့ဗျာစစ်ကောင်တွေကခန့်တဲ့ဥစ္စာသူတို့ကဆိုဈေးတော်ဝယ်လို့အကြံမှာလူ၄ယောက်ကဆိုင်ငယ်နဲ့ဝင်ပြီးတော့တတ်သွားတာပေါ့ဒီသူနဲ့ပါလာတဲ့လူတယောက်ကကျတော့အဲ့ဒီအုတ်ချွေးမှုကကျတော့18ချက်တာမြေကြီး18ဟိုတနက်18ချက်ပြစ်တက်ပြီးတော့ဟိုတယောက်ကကျတော့ဒါထိခိုက်တာပဲရပါတော့
ရဲစခန်းကအမှုဖွင့်ပြီးဆက်လက်ဆောင်ရွက်အရေးယူနေတယ်လို့ဒေသခံကပြောပါတယ်။ဒေဆုံးသွားသူဟာအာဏာသိမ်းအုပ်ချုပ်နေတဲ့နာဆကစစ်ကောင်စီကမကြသေးခင်ကကြေးရွာအုပ်ချုပ်ရေးမှူးအဖြစ်ခန့်အပ်ထားသူဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လ19ရက်နေ့ကလည်းစစ်ကောင်စီကခန့်အပ်ထားတဲ့ရဲကြီးအုပ်ချုပ်ရေးမှူးအသင်း2ယောက်နဲ့ပြည်သူစစ်တယောက်မြဝတီခရိုင်ဝေရှမ်းကြေးရွာဖုန်ကြီးကျောင်းဓမ္မယုံမှာပြစ်တက်ခံခဲ့ရပါတယ်။အုပ်ချုပ်ရေးမှူး2ယောက်ကနေရာတွင်ပွဲချင်းပြီးဒေဆုံးသွားခဲ့ကြောင်းနဲ့တန်ရာရရှိခဲ့တဲ့ပြည်သူ့စစ်အဖွဲ့ဝင်တယောက်ကတော့ဈေးရုံမှာတိတ်ဆုံးခဲ့တယ်လို့ကရင်ပြည်နယ်အခြေစိုက် KIC သတင်းဌာနကရေးသားဖော်ပြခဲ့ပါတယ်။အခုလိုနာဆာကစစ်ကောင်စီကခန့်အပ်တဲ့အုပ်ချုပ်ရေးမှူးအသစ်တွေပေါ်နေရာတော်တော်များများမှာစန့်ကျင်ကန့်ကွက်မှုတွေအစောပိုင်းကအတော်လေးရှိခဲ့တာပါ။ရန်ကုန်မြို့ရဲကရက်ကွက်တချို့မှာဆိုရင်အုပ်ချုပ်ရေးမှူးအသစ်တွေရုံးမထိုင်နိုင်အောင်ရက်ကွက်နေပြည်သူတွေကစန့်ကျင်ဆန္ဒပြတားဆီးမှုတွေရှိခဲ့ပါတယ်။ရန်ကုန်အပါအဝင်မြို့တော်တော်များများကအုပ်ချုပ်ရေးမှုရုံးတွေနီးလောင်ကျွမ်းခဲ့ပေမဲ့လည်းဘယ်သူတွေရှို့တယ်လဲဆိုတာတော့အတိအကျမသိရသေးပါဘူးဒီလိုအခြေအနေတွေဖြစ်နေပေမဲ့လည်းအုပ်ချုပ်ရေးမှုရုံးတော်တော်များများကတော့စစ်ကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုအသစ်တွေနဲ့ပြန်လည်လုပ်ငန်းလည်ပတ်နေကြပါတယ်အထူးသဖြင့်တော့စစ်ကောင်စီကအဲဇင်းဥပဒေကိုပြန်ပြီးအသက်သွင်းထားတဲ့အတွက်အဲဇင်းတိုင်တဲ့အလုပ်ကိုပဲအဓိကလုပ်နေကြတာပါခင်ဗျာ
ကိုငင်းငင်းပြောသွားတာဖြစ်ပါတယ်အခုတခါတော့ခရင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြကြပါမယ်ခရင်ပြည်နယ်ထဲမှာစစ်တပ်နဲ့ KNU ခရင်အမျိုးသားအစည်းအရုံးတပ်တွေတိုက်ပွဲဆက်ဖြစ်နေချိန်မှာပဲစစ်တပ်ရိတ်ခါပူကားရန်ကို KNU ဘက်ကတိုက်ခိုက်ခဲ့ပါတယ်ဒီအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတိုက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
စီရေပဋိပက္ခသင်းမာနေတဲ့ခရင်ပြည်နယ်ဖာပေါ်မြို့နယ်ထဲမှာမြန်မာစစ်တပ်ရဲ့ရိတ်ခါထောက်ပို့ကားတွေနဲ့တပ်စခန်းတွေကိုခရင်မျိုးသားအစည်းအရုံး KNU လက်ခံတပ်မငါတပ်ဖွဲ့တွေကနေပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားနေတာပါမြန်မာစစ်တပ်ရဲ့ရိတ်ခါတင်ပို့တဲ့ကားတန်းကိုကမာမောင်းမြို့နဲ့ကတိုင်တိရွာကျမ်းမှာ KNU ဘက်ကမနေ့ကတိုက်ခတ်ခဲ့တယ်လို့ကတိုင်တိရွာစေတခန့်လူကပြောပါတယ်
ဆက်နေတယ်လို့
ကျွန်တော်နိုင်တော့ပါမှာကမမောင်းကတန်ဒီမန္တန်90လောက်မှာမတက်ခိုင်းမှုဖြစ်ပေါ်မှာဒီကဘူကံစီကတော့ဒီနောက်ပြည့်စီကြတော့ပါဒီကဘူကံလည်းမြေကြီးကလည်းမှာ
လေရသတော်များများမှာမြန်မာစစ်ရင်တန်းတွေမနေ့ကတိုက်ခိုင်းရကြောင်းGMCS ပြည်နယ်စစ်ပြေကတိုက်ခိုင်းမှုပူးတွဲဆောက်ရွေးရေးကော်မတီဝင်နော်မေလာသူကပြောပါတယ်အခုဒီရင်တန်းနေကြတော့တော်တော်လေးရိတ်ခါပို့ဖို့ဆိုတော့ဒီကနေလာဖို့လည်းမလွယ်ဘူးမနေ့ကကြတော့မှာအတိုင်းကြီးမှာလည်းပြေကန်ရှိတယ်ဝေဆံမှာလည်းပြေကန်ရှိတယ်ဧပြီလ16ရက်ညပိုင်းဖာပေါ်မြို့နားကစစ်ဗျူဟာကုန်းတစ်ခုကို
ကျန်းယူဘက်ကစကားခဲ့ပြီးအပြန်လန်ပြေကမှုရှိလို့ရွာသားတို့ချို့သိမ်းဆောင်နေရတယ်လို့လဲနော်မေလာစုကပြောပါတယ်ရှာကန်းကြောင့်ခုဒီမှာတရှိတဲ့နေရာပေါ့နော်ဒီမှာရဲ့အရှိမှာပေါ့ဖာပေါ်မြို့နဲ့တစ်ဆက်တည်းပဲမင်းညကြောင့်ရှိနေ7-3မိနစ်လောက်လက်ကြီးတွေကြာတာကလည်းသူတို့ပြန်ပြေတော့လက်နဲ့ကြီးကြာကြည့်တာမင်းကမှာကွက်တင်မှာဆိုရင်နည်းနည်းစင်းရှောင်ဖြစ်ဖွဲ့တရှိတယ်ပြကွက်လေးရှိရ
ကျန်းယူကမူတော်ခရိုင်လို့ခေါ်တဲ့ဖာပုံခရိုင်လူတော်တွယ်လူဘုဒ္ဓမြို့နယ်သုံးခုတွင်မှာလဲမြန်မာစစ်တပ်ရဲ့ရိတ်ကထောက်ပို့လမ်းကြောင်းတွေကိုကျန်းယူတပ်ကကြားဖြတ်ပိတ်ဆို့စိုက်ခိုက်နေတာလဲရှိခဲ့ပါတယ်လက်ရှိစီးရေးသိမ်းမှနေတဲ့ကျန်းယူတပ်မှ
30 နှစ်စီးလောက်ရှိရဲ့ဒီခါတွေလည်းသူတို့သွားနေကြတယ်ဒါစီ36နှစ်စီးလောက်ရှိရဲ့ဒီခါတွေလည်းသူတို့သွားနေကြတယ်ပြီးတော့တန့်ရရတွေလည်းဒီကားစစ်ချောက်စီးတော့သူတို့တက်ကြောက်ကြီးမှာကျမတော့ပြခတ်မှုတော့ရှိတာပေါ့သူတို့ရင်အားလုံးရင်းနဲ့တက်လာတယ်ဆိုတော့လေကြောက်ကြီးမြေလမ်းပတ်ဝန်းကျင်မှာတော့ဖြစ်တာပေါ့ပြခတ်မှုတွေအခုလို့သတ်မတော်ဆောက်ဖို့စိတ်ကြောင်းတွေကျန်းယူကစိုက်ခိုက်တယ်ဆိ
ตํามาตรงทิ้งชุบแต่หยองเลี้ยงเป็นไงตํามาเลทิ้งชุบแต่ถวายไงตํามา6ทิ้งชุบแต่ดูบลายาไงอยู่เป้มาเลยสิตะเนี่ยไต่ป่วยดิจูจาจูจาขึ้นนี่มาเลยพาปวงขยันเป้มาตีอันอยู่เนี่ยนาซากะสิกองสีตัดตุสิยิเต็มมาหมู่จองค้านเนี่ยซาเป็กกูทับปีตึ้งช่องนี่จายาเลยปีตวินทุกข์แต่ต้องเนี่ยฉี่ฉี่นี่มาเลยครับเนี่ย
ကင်းပြည်နယ်မှာစစ်တပ်ရဲ့ခါဘူကားရန်ကိုကယန်ယူကတိုက်ခိုက်တာနဲ့ပတ်သက်ပြီးတော့ဗီအိုအေသတင်းထုတ်နိုင်ခွင့်သတင်းပေးပို့ခဲ့တာပါဗီအိုအေကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုညခုံးနိုင်အထိ9နိုင်ကနေ10နိုင်အထိလိုင်းတို့မီတာ32 ဦးအောင်ခင်တဲ့ကိုညဝဲအောင်တို့ကထိုင်းအစင်လာနဲ့နိုင်ရှင်ပြီးတော့ဒီဘက်မှာတင်ပြထားပါရခင်ဗျာ
ဟောင်းနဲ့ဘရင်အတိုင်ပင်ကအငိမ့်စားဗိုလ်ချုပ်ကြီးတမ်တေနာဆူလာနောင်နဲ့တက်ချုပ်ကြီးမင်းအောင်လိုင်2013ကတိုင်းနိုင်ငံမှာတွေ့ဆုံပါတယ်တက်ချုပ်ကြီးမင်းအောင်လိုင်ကသူ့ကိုငွေစားသားအဖြစ်လက်ခံဖို့ပြောတာကိုအိမ်တော်မရှိတဲ့တေနာဆူလာနောင်ကသဘောတူခဲ့တယ်လို့2014ဇူလိုင်လ16ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်နောက်တော့2015မှာတက်ချုပ်ကြီးမင်းအောင်လိုင်ကို ထိုင်းပြည်ကတရေကောင်းဘွဲ့ချင်းပြင်းလိုက်ပါတယ်2019မှာထိုင်းပြည်ဒေကချင်းပြင်းနဲ့ဆင်ဖြူရှင်တရေကောင်းဘွဲ့ကိုရပြန်တာမို့တက်ချုပ်ကြီးဟာနှစ်ဘွဲ့ရထိုင်းတရေကောင်းဖြစ်သွားပါတယ်2019မှာတေနာဆူလာနောင်ကွယ်လွန်တော့တက်ချုပ်ကြီးမင်းအောင်လိုင်နဲ့အဖွဲ့ဘန်ကောက်ကိုတွားရောက်ဂရဝပြုတ်ပါတယ်မိမိနဲ့တွေ့တိုင်းတေနာဆူလာနောင်ကအကြံဉာဏ်ပေးတဲ့ကြောင့်သူကွယ်လွန်တာကို
တချို့ကြီးမင်းအောင်လိုင်ကပြောပြတာကို2019ဇွန်လတရနေ့ထုတ်ဘန်ကောက်ပို့စ်မှာဖော်ပြပါတယ်ဝင်းကြီးရွှေဟောင်းတက်ဆင်ရှင်နာဝတ်ကတော့သူ့ကိုဖြုတ်ချတဲ့စစ်အာဏာသိမ်းပွဲမှာတေနာဆူနာလောင်နဲ့ပါဝင်တယ်လို့ဆွဆွဲထားပါတယ်ရွေးကောက်ပွဲနိုင်သူကိုတချို့ကြီးမင်းအောင်လိုင်ကဖြုတ်ချလိုက်တာဟာထိုင်းအစဉ်အလာနဲ့နီးစပ်နေပါတယ်ထိုင်းသမိုင်းမှာရွေးကောက်တင်မြောက်တဲ့အစိုးရကို ထိုင်းစစ်တပ်ကဖယ်ရှားတဲ့အကြိမ်များလွန်းလို့အတိအကျမပြောနိုင်ကြပါဘူး။ဝီကီပီးဒီးယားကတော့
18 ချိန် စစ်တပ်ကအာဏာသိမ်းပြီးအခြေခံဥပဒေကို 18 ချိန်ရေးဆွဲတယ်လို့ဆိုပါတယ်ရွေးကောက်တင်မြောက်ထားတဲ့အစိုးရတွေကို 2006 မှာတစ်ချိန် 2014 မှာတစ်ချိန် 7နှစ်အတွင်း2ချိန်ဆက်အာဏာသိမ်းပြီးဖြုတ်ချခဲ့တာပါအခြေခံဥပဒေအရယက်တီတဲ့ဘရင်စနစ်ကိုကျင့်သုံးတယ်လို့ထိုင်းအစိုးရကဆိုပါတယ်စစ်တပ်ရင်းရှင်ဘျူရိုကရက်ဘရင်အချွေအရန်ခေတ်ပညာတတ်စတဲ့လူတန်းစားတစု
ဆုံးဖြတ်တာကိုဘရင်ကအတည်ပြုတဲ့နိုင်ငံရေးစနစ်ဖြစ်ပါတယ်ရွေးကောက်ပွဲမှာမဲဆန္ဒပေးပြီးဖော်ပြတဲ့အများစုဆန္ဒကိုတန်ဖိုးမထားတဲ့နိုင်ငံရေးစနစ်ဟာဒီမိုကရေစီမဟုတ်ပါဘူးထိုင်းအာဏာသိမ်းပွဲတည်းရဲ့ထူးခြားချက်တစ်ခုကအသေးအပြောက်အလွန်နည်းတာပါပဲ2014မှာဗိုလ်ချုပ်ကြီးပရာယုတ်အာဏာသိမ်းတော့တွေးတွေ့တောင်းယူမှုမရှိပါဘူးဒါကြောင့်မြန်မာပြည်မှာအကြမ်းဖက်နေနေတာက ပါတယ်ဆန္ဒပြသူကိုပြစ်တတ်တာမျိုးထိုင်းသမိုင်းမှာရှားပါတယ်တမဆက်တက္ကသိုလ်က1986ပြစ်ခတ်မှုကိုအဆိုးဝါးဆုံးအဖြစ်သတ်မှတ်ကြပါတယ်လုံခြုံရေးတပ်တွေပြစ်ခတ်လို့46ဦးသေဆုံးပြီး200နီးပါးဒဏ်ရာရတယ်လို့ထိုင်းအစိုးရကကြေညာပါတယ်ဆန္ဒပြသူတွေကတော့100လောက်သေဆုံးတယ်လို့ဆိုပါတယ်မြမပြည်မှာတော့စေဆိုးရတွေကတက်ဖြတ်လို့တည်ဆုံးရတဲ့ဆန္ဒပြသူအရတားပေါင်းထောင်တောင်းချီပြီးရှိနေပါလေ
2019အခြေခံဥပဒေသေးအရထိုင်းတနိုင်ငံလုံးဟာစစ်တပ်လက်အောက်ခံဖြစ်သွားပါတယ်2014မှာဝူချုပ်ကြီးပရာယုတ်ချန်အိုဂျာစစ်အာဏာသိမ်းပြီး9နှစ်လောက်အတိုက်အခံကိုနှိမ်နှင်းလိုက်တဲ့အခါရွေးကောက်တင်မြှောက်ခံရတဲ့ဝန်ကြီးချုပ်ဖြစ်လာပါတယ်ပရာယုတ်နိုင်တဲ့2019ရွေးကောက်ပွဲမှာပယ်မဲ2တန်းကျော်ရှိပါတယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဟုတ်ဘူးလို့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေကထောက်ပြပါတယ်တက်ချုပ်ကြီးဟာပရာယုတ်ဖြတ်တန်းခဲ့တဲ့လမ်းကိုဦးတည်နေပုံရပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလို့ထိုင်းစီးပွားရေးထိခိုက်သွားမှာမဟုတ်ဘူးလို့ထိုင်းအစိုးရကဆိုပါတယ်တဝဲစီမံကိန်းရပ်ဆိုင်းလိုက်ရပေမဲ့ထိုင်းကထုတ်လုပ်တဲ့စားသောက်ကုန်တွေမြန်မာပြည်မှာဝယ်လိုအားကောင်းနေစေဖြစ်ပါတယ
်မြန်မာပြည်မှာစစ်တပ်ကကြီးစိုးတဲ့အချိန်ကာလအနည်း90မှာစီဘောကြီးကျဆင်းဆုပ်ယုပ်သွားပါလေဒီအချိန်တွင်တိုင်းနိုင်ငံမှာစစ်အာဏာသိမ်းမှုမကြာခဏဖြစ်ပွားပြီးမဲ့စီဘောကြီးကျဆင်းဆုပ်ယုပ်တာမျိုးမရှိပါဘူးစီဘောကြီးပုံမှန်တိုးတက်ဖွံ့ဖြိုးနိုင်အောင်လွတ်လပ်တဲ့ဗဟိုဘဏ်နဲ့နိုင်ငံတော်ဘန်ဒါရေးအဖွဲ့အစည်းတွေစီမံတာကိုထိုင်းစစ်အစိုးရတွေကလိုက်နာပြီးပုဂ္ဂလိကလုပ်ငန်းကိုဆုံးဖြတ်ကွင့်ပေးတဲ့အတွက်ထိုင်းစီဘောကြီးတိုးတက်တာလို့သုံးသပ်ကြပါတယ်မြမစစ်ဘူကအာနာပြနေချိန်မှာထိုင်းစစ်ဘူကကျွမ်းကျင်လူတွေကိုတံပိုးထားတဲ့သဘောဖြစ်ပါတယ်1986နဲ့2010အတွင်းစစ်အာနာသိမ်းမှုတွေကြောင့်ဖြစ်ပေါ်လာတဲ့နိုင်ငံရေးမတည်ငြိမ်မှုဟာထိုင်းစီးပွားရေးတိုးတက်မှုကိုမထိခိုက်ဘူးလို့ချူလလောင်ကောင်တက်ကတော်မှာ2013ကတင်သွင်းတဲ့စီးပွားရေးကျမ်းမှာအမျိုးသမီးပညာရှင်ဂေဗလင်ကေကူးကသုံးသပ်ပါတယ်မြမပြည်မှာတော့စစ်ဗိုလ်တွေအာဏာရှိလေစီးပွားရေးထိခိုက်လေဖြစ်နေပါတယ်။ဒါကြောင့်မို့ထိုင်းစစ်ဗိုလ်လိုမကြိုက်တဲ့အစိုးရကိုဖြုတ်ချပြီးနိုင်ငံရေးလှုပ်ရှားမှုကြိုးပမ်းတဲ့ဗမာစစ်ဗိုလ်ရဲ့လုပ်ရဟာဖားတူလို့ခရုကုံပြည်ပြတ်ယုံတာရှိတော့မပေါ်ဆိုသလိုဖြစ်နေပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမရေးသုံးသပ်ချက်ကိုနားဆင်ရတာဖြစ်ပါတယ်။အခုတစ်ခါတော့ပတ်စင်ကျမကြီးကဏ္ဍကိုနားဆင်ရမှာပါ။ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့အကျန်းဖက်ခံစိတ်တန်ရအကျိုးဆက်အကြောင်းကိုပြောပြထားပါတယ်။ဒီအကြောင်းကိုတော့ Australia အခြေစိုက်စိတ်ကျမကြီးအထူးကုသမားတော်ကြီးဒေါက်တာ Raymond Tinwe ကိုကိုဝင်းမင်းကမေးမြန်းတင်ပြထားတာဖြစ်ပါတယ်ခင်ဗျာ။
โอเคสยองอ่ะทุกๆตมารอจีกุนฤษองปมคดร.เรมอนติเวครับเราเมียนมาနိုင်ငံမှာစစ်အာဏာသိမ်းပြီးဒီဆန္ဒပြပွဲတွေအတွင်းပြစ်ခတ်ဖြိုခွင်းမှုတွေကြောင့်လူတွေတည်ကြည်ပြီးတော့စိတ်ဒဏ်ရာတွေဖြစ်လာနိုင်တဲ့အပိုင်းမှာအရင်တုန်းကတော့ဆရာကြီးလူအများစေလူတူချင်းအပေါ်စိတ်ဒဏ်ရာဖြစ်မှုတွေကိုအဓိကပြောခဲ့ရတာကနေဒီတစ်ခေါက်တော့ဆရာကြီးမိသားစုနဲ့မျိုးဆက်တွေအပေါ်ဆက်သက်ရောက်နိုင်မှုအကြောင်းကိုအဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဟုတ်ပါတယ်ခင်ဗျာ impact on the family ဖြစ်တဲ့ကြောင့်သူ့ရဲ့မိသားစုတွေမှာလည်းခံစားနေရတယ်သူ့ရဲ့စိတ်ကလေးဆက်ကပြောင်းနေတဲ့အတွက်ကြောင့်လင်မယားချင်းချင်းကတော့ကစားဖြစ်တာလို့သားသမီးတွေပုံမှန်လည်းလိုအပ်တဲ့ပြုစုပြုဆောင်မှုသူမပေးနိုင်တော့အဲ့တော့ကလေးလေးတွေကလည်းပဲသူ့ရဲ့မိခင်တို့ဖခင်တို့က PTSD ခံစားနေရပြီဆိုလို့ရှိရင်က clearer the Jonga Mutila. Through at the natural Mayanin law. In fact, a clearer growth ma, developing a body, a clearer in Nobema, in Chida, the Kazaro, two thousand people to a gong, and they had to pay the zero. The only trauma, BDS is Raga, to a Jose of Muaro, in that generation. Now we are not offspring of 8 times a year, one in the show. General me and Dido.
ဒီကြတော့ပို့ပြီးတော့လုပ်ပြရမှာပေါ့လေဒါပေမဲ့ပြဿနာဟိုမှာကြတော့အခြေတရားယူရင်းတဲ့ခါကြတော့
ကိုရတယ်မှာကိုမနေနေတဲ့လူကြီးရှိတယ်။ထွက်ပြေးနေတဲ့လူကြီးရှိတယ်။တကယ်လို့သူရဲ့စက်တက်ကြီးကကျိုးရင်းလာကြီးကပျက်စီးလာကြီးကသိကိုကျွန်တော်တို့ unimaginable ကျွန်တော်တို့စဉ်းစားလို့မရတော့ဘူးပုံပြဆိုးတာကိုကိုရတဲ့အတွက်ကြောင့်ကျွန်တော်နိုင်ငံအတွက်ကျွန်တော်အများကြီးစိတ်ကူပါတယ်။အဲ့လိုဖြစ်အောင်လုပ်ခဲ့တဲ့လူတွေကိုလည်းပဲသတိပေးကြပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဒီဟာကအခုဘဝတွေမကဘူး။နောက်ကျန်တရားမှာပါသူတို့နဲ့ပေါ်လိုက်ပါပါ။သူတို့ကတော့သူတို့ရဲ့လောဘစိတ်တွေအတွေးခေါ်နဲ့ဖြစ်လို့ဖြစ်ပြီးဖြစ်ထုတ်ခဲ့ပြီးပဲသူတို့လည်းကောင်းမှုစားလို့တောင်းလို့အဲ့လိုပြအနေထားဖြစ်နိုင်ရဲ့သူတို့နောက်လည်းဒါတွေလိုက်ပါတယ်ဆိုတော့ခရီးပေးကြပါတယ်အဲ့လိုပေးခြင်းအဖြစ်ကိုယ့်ကလည်းအားပေးခြင်းအဖြစ်ပေါ်တယ်ပြည်သူပြည်သားတွေကလည်းဟုတ်ကိုပြောထောက်ပြီးတော့မှာလေဒီစနစ်ကိုတော်လာမယ်ဆိုတဲ့စိတ်ကိုပွေးနိုင်လို့ရှိရင်သူတို့ကခံစားနေတဲ့စိတ်ပိတာကတက်တာမရမယ်လို့အကြံပေးကြပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ခင်ဗျာ
ပါစင်ကြမိုင်ကနာကိုကိုမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့တိုင်းရင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ထိုင်းချေဆိုင်တိုင်းရင်သတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပါစင်တင်ဆက်သွားမယ်တိုင်းရင်သတင်းလောကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ဘက်မှာအာနာသိန်းစစ်ကောင်စီအဖွဲ့က PSI စလောင်းတွေကိုဖြုတ်သိမ်းခိုင်းနေပါတယ်တနင်္သာရီတိုင်းဒေသကြီးဒဝဲခရိုင်တီခီနေဆက်တလျှောက်မှာ KNU ငွေကြေးမကောက်ဖို့အာဏာသိမ်းစစ်ကောင်စီကတားမြစ်ထားတယ်ဆိုတာနဲ့ PBSD ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ယာယီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစင်နဲ့တွေ့ဆုံမေးမြန်းချက်တွေကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ဟာခါမတူပီနယ်ပလက်ဝမြို့ရင်မှာအာနာသိန်းစစ်ကောင်စီက PSI စလောင်းတွေကိုဖြုတ်သိမ်းခိုင်းပြီးတအိမ်တက်ဆင်းရှာဖွေမှုတွေပြုလုပ်နေပါတယ်။မတူပီမြို့မှာအာနာသိန်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကဧပြီလ9ရက်နေ့မနေ့က PSI စလောင်းတက်ဆင်ထားခြင်းရှိမရှိတအိမ်တက်ဆင်လိုက်လံရှာဖွေမှုတွေပြုလုပ်နေပြီးချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့မှာလည်းဧပြီလ8ရက်နေ့က PSI ဒါတာစလောင်းတွေကိုစစ်ကောင်စီတပ်ဖွဲ့တွေကသိမ်းယူမှုတွေပြုလုပ်နေပါတယ်အလားတူချင်းပြည်နယ်တောင်ပိုင်းပလဝမြို့ပေါ်မှာလည်း PSI စလောင်းများတပ်ဆင်ထားတဲ့ပြည်သူတွေကိုဧပြီလ8ရက်နေ့ကတည်းကစစ်ကောင်စီကဖြုတ်သိမ်းခိုင်းနေတယ်လို့ပလဝဒေသခံတဦးကပြောပါတယ် PSI ဂျိုတုစလောင်းဟာအာဏာသိမ်းစစ်ကောင်စီကထုတ်လွှင့်ခွင့်ပိတ်ထားတဲ့မစ်ဆီမနဲ့ DVP သတင်းတွေကိုကြည့်ရှုနိုင်တဲ့အတွက်မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတဲ့သတင်းအမှန်တွေကိုပြည်သူလူထုတွေအပေါ်သတင်းအမှောင်ချလိုတဲ့ရည်ရွယ်ချက်နဲ့အခုလိုဖြုတ်သိမ်းလိုက်တာဖြစ်တယ်လို့သုံးသပ်နေကြပါတယ
်တနင်္လာတိုင်းဒေသကြီးထဝယ်ခရိုင်ခီကိနယ်ဆက်လမ်းလျှောက်မှာ KNU ကနေငွေကြေးကောက်ခံနေတဲ့ဂိတ်တွေကိုဧပြီလ10ရက်နေ့ကစပြီးဆိုင်ဝတ်ချင်းမပြုတ်လုပ်ဖို့တနင်္လာတိုင်းဒေသကြီးစစ်ကောင်စီကအဲ့ဒီနေ့မှာပဲ KNU ထံတမ်းမြေအကြောင်းကြားစာပေးပို့ပါတယ် KNU ဖွင့်လှစ်ထားတဲ့ဂိတ်ဟာတရားမဝင်ဂိတ်ဆိုပြီးပိတ်သိမ်းပေးဖို့ရခိုင်တိုင်းဆိုရဖွဲ့က KNU တပ်မှလေတာဝန်ရှိသူတွေနဲ့ပြောဆိုဆွေးနွေးထားတာရှိတယ်လို့ကံကွက်စာပို့တာတွေရှိတာကြောင့်အခုလရှိရနေ့မှာစတင်ပြီးငွေကြေးကောက်ခံတာတွေကိုခွင့်မပြုပဲတာမီကြောင်အကြောင်းကြားလာတာဖြစ်တယ်လို့တနင်္သာရီတိုင်းဒေသကြီးစစ်ကောင်စီရဲ့ပေးပို့တဲ့အကြောင်းကြားစာမှာဖော်ပြထားပါတယ်အဲ့ဒီခေတ်ကရခိုင်ငြိမ်းချမ်းရေးဆွေးနွေးခဲ့တဲ့ဦးသိန်းစိန်ဆိုရခေတ်ကကရင်ယူတပ်မလေးရန်ပုံငွေရရှိဖို့အတွက်လှုပ်ပိုင်ခွင့်ပေးထားတဲ့ဂိတ်ဖြစ်တယ်လို့အခုလိုဂိတ်ပိတ်ခိုင်းတာဟာကရင်ယူဝင်ငွေလမ်းကြောင်းကိုပိတ်ချင်တဲ့သဘောဖြစ်တယ်လို့ကရင်ယူတပ်မလေးထဝယ်မြို့ဆက်ဆံရေးရုံးတာဝန်ခံဘဒူဆော့ဖလုတ်ဆူဝင်းကပြောပါတယ်တနင်္လာတိုင်းဒေသကြီးထဝယ်မြို့နယ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ KNU ထီကီဂိတ်ကိုပြီးခဲ့တဲ့2013ခုနှစ်ကတည်းကဖွင့်လှစ်ထားတာဖြစ်ပါတယ်
ရခိုင်ပြည်နယ်ဘူးဒီတောင်မြို့နယ်တောင်ရွာမူဆလင်ကျေးရွာအနီးမှာစစ်လက်ကြမိုင်းပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်ကလေး6ဦးဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီပောက်ကွဲမှုဟာဒီလ9ရက်နေ့နေ့လယ်ပိုင်းကရွာအနီးစိုက်ခဲမှာမိုင်းလို့ယူဆရတဲ့ပစ္စည်းတစ်ခုကိုကလေးတွေတွေ့ရှိကင်ကြည့်ရကနေအခုလိုပောက်ကွဲခဲ့တာဖြစ်တယ်လို့ဘူးဒီတောင်မြို့ခံတွေကပြောပါတယ်။ပောက်ကွဲမှုကြောင့်မတ်စုပါရာနဲ့ရဟန်နူ၄ယောက်ကလွဲပြီးကြက်လေးဦးမှာဒဏ်ရာပြင်းထန်တဲ့အတွက်အခုခါဘူးဒီတောင်ဆေးရုံမှာ ဈေးကူတာမှုခံယူနေကြရပါတယ်အလားတူဧပြီလ၄ရက်နေ့ကလည်းကြောက်တော်မြို့နယ်ရွှေပြည်ဝမှာစစ်လက်ကြံပစ္စည်းတစ်ခုပောက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်မိခင်နဲ့ကလေး၃ဦးသေဆုံးခဲ့ပြီးကလေး၁ဦးဒဏ်ရာရရှိခဲ့ပါတယ်ရခိုင်ပြည်နယ်မှာမိုင်းပောက်ကွဲမှုကြောင့်လူပေါင်း၄၀ကျော်သေဆုံးပြီး၉၀နီးပါးထိခိုက်ဒဏ်ရာရရှိထားတယ်လို့ရခိုင်တိုင်းနာမျိုးနယ်များအစည်းအရုံး REC စည်းရင်းတွေအရသိရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ထဲမှာကြေလက်ရွာလေးကြီးနဲ့စည်ငိုင်လူကိုလက်နက်ကင်တပ်ဖွဲ့တွေကဖမ်းဆီးသွားတာတလားပြည်တော်မှာဖြစ်ပေမဲ့ပြန်မလွတ်ပြေးလေးပါဘူးတီဘောမြို့နယ်ပန်ခတ်ရွာလေးကြီးကိုမလဆဆင်းရဲနေကြတဲ့ကဖမ်းဆီးသွားပြီးမန္လီရွာကရွာစည်ကိုတော့ပြီးခဲ့တဲ့အပတ်ကဖမ်းဆီးသွားတာဖြစ်ပါတယ်ပဲဖွဲ့ကဖမ်းဆီးတယ်ဆိုတာတော့မီတာစုအပါဝင်ကြက်ရွာတွေလူထုကထုတ်မပြောရဲကြပေမဲ့အဲ့ဒီကြေးလက်ဒေတာဘက်မှာတော့ရှမ်းနယ်တန်းပလောင်ပိုင်းသားလက်နက်ကဖွဲ့တွေကစည်ရေးသိမ်းမှနေကြပါတယ်အခုလိုဖမ်းဆီးသွားတဲ့ရွာသားတွေကိုအများဆုံးပြန်လွှတ်ပေးဖို့ရွာသားတွေနဲ့စစ်ဘေးရှောင်ကူညီရေးဖွဲ့တွေကတောင်းဆိုထားပါတယ်
။မွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေတထုံခရိုင်နဲ့မော်လမြိုင်ခရိုင်ဌာနချုပ်ရုံးတွေမှာပြီးခဲ့တဲ့ဧပြီလ17ရက်နေ့ကအခြေခံနိုင်ငံရေးတည်နှံတွေပြီးဆုံးသွားလို့တင်နန်းစင်းပွဲတွေတပြိုင်နက်ကျင်းပခဲ့ပါတယ်ဒေသခံလူငယ်တွေကျန်းမာရေးပညာရေးဝန်ထမ်းတွေအပြင်အရက်ဖတ်မွန်လူမှုအဖွဲ့အစည်း90လောက်တထုံခရိုင်အမတ်59နိုင်ငံရေးတင်နန်းကိုတက်ရောက်ခဲ့ကြသလိုမော်လမြိုင်ခရိုင်ကအမတ်စဉ်60တင်နန်းမှလည်းတင်နန်းတူတင်နန်းအစုစုပေါင်း80လောက်တက်ရောက်ခဲ့ပါတယ်အလားတူမွန်ပြည်တပ်ပါတီလက်အောက်မှာရှိတဲ့ပညာရေးဌာနနဲ့ကျန်းမာရေးဌာနကဝန်ထမ်းတွေကိုလည်းလက်ရှိနိုင်ငံရေးအပေါ်မွန်ပြည်တပ်ပါတီရဲ့သဘောထားတွေကိုအစည်းအဝေးနှစ်ရက်စီကျင်းပကအမြင်တွေကိုဆွေးနွေးခဲ့ကြပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါဧပြီလ6ရက်နေ့နဲ့9ရက်နေ့တို့ကတိုင်းသာလက်နက်ကိုင်အဖွဲ့ဖြစ်တဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကရင်အမျိုးသားအစည်းအရုံး KNU ချင်းမျိုးသားတပ်ဦး CNF မွန်ပြည်သက်ပါတီ NMSP ဂရင်းနီအမျိုးသားတူတက်ရေးပါတီ KNPPစားတဲ့6ဖွဲ့ကတွေ့ဆုံဆွေးနွေးကြပါတယ်အဲ့ဒီဆွေးနွေးမှုနဲ့ပတ်သက်ပြီး PPSD ညီချင်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ရာဟီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်ကိုစိုင်းမွန်ကနေတွေ့ဆုံမေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ဒီအဖွဲ့ကထုတ်ပြန်တဲ့ဆုံးဖြတ်ချက်တွေပြင်ဒီစီဝဲကနေတခြားရလဒ်တွေပါရှိတယ်လဲဆိုတာပြောပြပေးပါလားခင်ဗျာ
ဘာမှရလဒ်ကိုဟိုမနဲ့ကမမီရောစားမယ်
ဆွေးနွေးဆုံးဖြတ်ချက်ကထုတ်ပြန်ပြီးသားလေအဓိက၃ချက်ရှိတယ်တဲ့ DRBA ကနေထုတ်ပြန်လိုက်တဲ့ပဋိညာဆိုင်ရာဟာမိမိတို့ဖွဲ့တွေကနေပါဝင်ဆွေးနွေးအကောင့်ထဲပေါ်လာနိုင်တဲ့ကိစ္စကအကောင့်လေဘာလို့လဲဆိုတော့အဲ့ဒါတွေကကျွန်တော်တို့လိုချင်တဲ့ NCA ထဲမှာပါထားတဲ့အချက်တွေပဲနှစ်ချက်ကတော့သူတို့နဲ့အတူပါဝင်ဖို့မပါဝင်ဖို့မဆုံးဖြတ်နိုင်သေးပေမဲ့သူတို့လိုတာပံ့ပိုးပေးမယ်သုံးကတော့ဒီဖြစ်ပျက်နေတဲ့အနေအထားရလူထုကိုစဖြတ်နေမယ်ဆိုရင်ရှိနေတဲ့တိုင်းပြည်အနေအထားကပျက်စီးကုန်မယ်ဒါကြောင့်သိဆုံဆွေးနွေးနိုင်ဖို့လုပ်ကိုလုပ်ရမယ်
ဟုတ်ကဲ့အာနာဒိန်စစ်တပ်ကလူထုကိုတတ်ဖြတ်နေတယ်လူထုကိုကာကွယ်ဖို့ RCSS ကနေတတ်တခုအနေနဲ့ဘာလို့လက်တွေ့မှာမပါဝင်တာလဲခင်ဗျာ
ဘလုံးနေကန်စားတော့ပေါ်ပါလေဟောက်ကောဆောင်တော့ကြီးရပေါ်ကနေ
လူထုကစန္ဒပြတော်လှန်နေတဲ့နီလန်းနဲ့လက်နက်ကင်တော်လှန်တဲ့လမ်းစဉ်တွေတော့မတူဘူးလူထုကငိမ့်ချမ်းစွာစန္ဒထုတ်ဖော်နေတယ်ဒီလိုဖြစ်တာကိုလက်နက်ကင်တော်လှန်တဲ့တပ်နေနဲ့ပါဝင်လိုက်ရင်အာဏာသိမ်းတပ်ကတီဟာကိုအကြောင်းပြုပြီးလူစုကိုစုလိုက်ပြုံလိုက်ပုံမူအကြောင်းပြတတ်ဖြတ်မယ်ကူညီမယ်ဆိုတာလက်နက်ကင်လမ်းစဉ်နဲ့လူစုငင်းချမ်းရေးဆန္ဒပြနေတဲ့ဟာနဲ့တွားပူးပေါင်းမယ်ဆိုတာကိုမဆိုလိုဘူးသူတို့ခက်ခဲရှိလာရင်သူတို့ကိုကူညီပေးဖို့လုံခြုံမှုပေးဖို့လှုပ်ဆောင်ကူညီမယ်အထက်ကဘယ်လိုဥတီချက်နဲ့ဘယ်လိုလက်သွဲဆောင်ရွက်မလဲဆိုတာပါပဲကျွန်တော်တို့က1988ကအသွေးကြုံရှိခဲ့တယ်အဲ့ဒီတော့ကကြားဝင်ပေးတဲ့လူမရှိဘူးအခုတော့ CRPH ရှိတော့ပို့ပြီးထိရောက်မယ်လို့မျှော်လင့်နေတယ
်အဲ့လို့ဆိုလူထုမျှော်လင့်နေတဲ့ပြည်ထောင်စုတပ်မတော်တို့နိုင်ငံတကာကအထူးပီတို့ဆိုတာကတော့ဖြစ်လာနိုင်ပါမလား
အတူပီခေါင်းမနဲ့လည်းမသိဘူးအဲ့အောင်လေ
အတူပီကုလသပါဝင်လာမယ်ဆိုတာအစ်စ်အယမ်းများတယ်လက်တော်တော့လိုင်းနေမှာမဟုတ်ဘူးပြည်ထောင်စုတပ်မတော်ဆိုတော့ကျွန်တော်တို့စူပေါင်းရေးဆွဲတဲ့အဲ့ဒီထုတ်ပြန်ထားတဲ့ပဋိညာမှာထည့်ထားပြီးသားဆိုတော့အဲ့ဒါကလူထုကိုကူညီဖို့ပဲ CRPH ကအလုတ်ပိုလုတ်ရတယ်ပါတီ90ကျော်ရှိပေမဲ့ NLD ပဲပါလာနေသေးတယ်ပြည်ထောင်စုတပ်မတော်နဲ့ပတ်သက်ပြီးလက်ရှိအပြည့်ရအပြည့်မရသေးတဲ့ဖွဲ့တွေပါဝင်လာရမယ်အဓိကက FVNCC နဲ့ PPSC ပေါ့အလုတ်မပါဝင်နိုင်သေးရင်တောင်မှဘယ်နှဖွဲ့ကနေစမလဲပေါ့ထုတ်ပြန်ကြေညာတဲ့လုတ်ကလွယ်ပေမဲ့လက်တွေ့ကြတဲ့လုတ်လုတ်ဖို့ကပိုရေးကြီးတယ်
ဟုတ်ကဲ့လက်တွေ့တွေ့ဆုံပြီးဆက်လက်အကောင်အထည်ဖော်ဖို့ဆိုတာကတော့အလားအလာပဲလို့ရှိလဲခင်ဗျာ
။နဲ့မိပဲလို့နဲ့တရားမိုင်မောတာနဲ့ပြန်လဲပဋိညာဉ်နဲ့
ပဋိညာဉ်စာရန်ထဲမှာအလုံးပေါဝင်ထားပြီးတာအဓိကအချက်ရှိချက်ကြည့်ပါတယ်။တစ်ဆင့်ပြီးတစ်ဆင့်အကောင်အထည်ဖော်တွားရမယ်။လွယ်တဲ့အလုပ်တော့မဟုတ်ဘူး။ကြိုးစားရမှာပေါ့။
ဆက်ပြီးတော့ဧပြီလအတွင်းရခိုင်ပြည်နယ်စစ်တွေမြို့အပါဝင်မြို့နယ်အတော်များများမှာရေပြက်လက်မှုတွေရှိနေသလိုတောက်သုံးရေအခက်ခဲနဲ့ကြုံနေကြရပါတယ်။မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်။
စိုက်တွေမြို့မှာအဓိကအားထားရတဲ့ကန်တော်ကြီးမှာရေခမ်းတော်တဲ့အတော်မြို့ပေါ်ရက်ကောတရှုံမှာတောက်သုံးရေအခက်ခဲနဲ့ကြုံနေရတဲ့အခြေအနေကိုစိုက်တွေမြို့ခံတို့ကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်ကန်တော်ကြီးပိုင်းလိုင်းကကျွန်တော်တို့မတ်လ3လောက်ကပေါ်မှာပါပဲဒီလို
ကန်တော်ကြီးရေကမလဆမ်းပိုင်းကလေးကမရတော့ဘူးဒီခံပြီးမှຫນွေမိုးလည်းမရှိဘူးရေကအခက်ခဲရှိတယ်ကျွန်တော်တို့ရွာတွေမှာရှိတဲ့ကန်တွေကနေတုံးနေရတယ်ငွေတက်နိုင်သူတွေကရေတက်ကိုတုံးကြပါတယ်အဓိကဖြစ်နေတာကမြို့ပေါ်ရက်ွက်ဆိုရင်ရွှေပြားလမ်းမတော်မြောက်တို့ကပိုခက်ခဲရှိတယ
်စိုက်တွေမြို့ပေါ်ကတချို့ရက်ွက်တွေမှာပြိုက်ဖြူရွာနှိမှာရှိတဲ့ရေကန်ကရေလာပေမဲ့ရေမဆန့်တဲ့အတွက်တောက်သုံးဖို့မဆောင်သွားတယ်လို့ဆောင်ကူလန်ရော်ဂီမောက်တရာသီစုစားတဲ့ရက်ွက်တွေမှာလည်းတောက်သုံးရဲ့အခက်ခဲရှိနေပါတယ်အခုလိုနှိုက်တိုက်ကြုံတွေ့နေရတဲ့တောက်သုံးရဲ့ရှားပါမှုကိုဖြေရှင်းနိုင်ဖို့တော့စနိုက်တရထိုင်သိမ်းဖို့လိုတယ်လို့ဝန်လာဖောက်ဒေးရှင်းကဒါရတာတဦးဖြစ်သူဦးခိုင်ကောက်ဆန်ကပြောပါတယ
်ဒီကနေ့ဒီကမှာပေါ်တော့ဒီခါကျတော့မိုးရေချီလက်မပေါ်ရတာများတယ်။အဲဒါနဲ့ရှင်းနေတဲ့ခြေကလေးကအစ်စ်တွေစိတ်မတိုးလာသေးနဲ့လူတွေကတိုးလာတာပေါ့နော်။အဲဒါမျိုးကိုစနစ်ကျန်နေတဲ့လူတွေ
အလာတို့မြောက်ဦးမြို့နယ်ကစိုက်ပိတ်ဒုက္ခသည်စခန်းတွေရှိတဲ့ကြေးရွာတွေအပါဝန်တောင်းထင်ကန်တိန်ညိုပီပွန်ရဝေါ်လှဆတဲ့ကြေးရွာတွေမှာလည်းတောက်သုံးရဲ့ရှားပါမှုနဲ့ကြုံတွေ့နေကြရပါတယ်။နှိုက်ဆက်ကြုံတွေ့နေရတဲ့တောက်သုံးရဲ့ရှားပါမှုပြဿနာကိုဖြေရှင်းနိုင်ဖို့နေလန့်တွေကိုမြောက်ဦးမြို့နယ်လွှတ်တော်ကိုယ်စားလှယ်ဟောက်ဦးထွန်းသာစင်ကအခုလိုပြောပါတယ
်။ပြဿနာတိကိုဖြေရှင်းနိုင်ဖို့ဆိုတာအဝီစီ20ဘောတူပွေးခေါင်းအပေါင်း၎င်းနောက်ပြီးကစီမောင်းတာတမန်တိစီဖို့နိုင်နေရာအမာရီအဲဒီတဖပစီတီကိုစပီကောပေါ်လကောရာပန်ဝင်းကြောင့်မှနေမိခဲ့တန်စီတီရှုဖို့ပြီးဆုံးအောင်ပေါ်လကောဒီဆပါပယ်လမှုပတ်နာကိုပြချောင်းနိုင်ဖို့လို့တော့ကညော်လောင်းပါတယ
်မဲအောင်မြို့နယ်ဒိုးတန်းကုန်းကြေးရွာနဲ့ပုံနှွှဲမြို့နယ်ရဖြူကန်ကြေးရွာတွေမှာလည်းလွန်ခဲ့တဲ့ဒီဇင်ဘာလကတည်းကသောက်သုံးရရှားပါမှုနဲ့ရန်ဆိုင်နေကြရပြီးမောင်ပြတ်နဲ့မြေပုံမြို့နယ်တွေမှာလည်းသောက်သုံးရရှားပါမှုနဲ့ကြုံတွေ့နေကြရပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ချင်းပြည်နယ်ဟာခါမတူပီနယ်ပလောဝမြို့ရီမှာအာနာသိန်းစစ်ကောင်စီအဖွဲ့ကနေ PSI ဆလောင်းတွေကိုဖြုတ်သိမ်းခိုင်းနေပါတယ်။တနင်္သာရီတိုင်းဒေသကြီးထဝဲခရိုင်ထီခီနယ်ဆက်လန်းတလျှောက်မှာ KNU ငွေကြေးကောက်ခံနေတဲ့ gate တွေကိုဧပြီလ၈ရက်နေ့ကစပြီးဆောင်ရွက်ခြင်းမပြုဖို့တနင်္သာရီတိုင်းအာနာသိန်းစစ်ကောင်စီကစာမျက်ထားပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီပ
ါ။တော်ရရှင်တွေအခုနားဆင်ခဲ့ရတာကတော့အပတ်စဉ်တရင်သတင်းလွှာဖြစ်ပါတယ်။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုကြီးညာပြီးမှာဖြစ်ပါတယ်ခင်ဗျာ။မနက်ငယ်မှာဖေဖော်ဝါရီလ၁ရက်နေ့ကအာဏာသိမ်းလိုက်တဲ့စစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့လူပုဂ္ဂိုလ်၁၀ဦးကို EU ဥရောပသမဂ္ဂကဒဏ်ခတ်အရေးယူမှုတွေချမှတ်လိုက်ပြီးစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းနှစ်ခုဖြစ်တဲ့မြန်မာစီးပွားရေးဥပိုင် Limited နဲ့မြန်မာစီးပွားရေး Corporation တို့ကိုလည်း EU ကပထမဆုံးအကြိမ်ဖြစ်တဲ့အရေးယူမှုတွေပြုလုပ်တော့မယ်လို့သံတမန်2ဦးရဲ့ပြောကြားချက်ကိုကိုးကားပြီးတော့ Reuters သတင်းဌာနမှရေးပါတယ်ရှေ့သတင်းပတ်တွင်စတင်အသက်ဝင်မဲ့ဒီတန်ခတ်ရေးယူမှုကစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတစ်ခုကိုပြစ်မှတ်ထားကြောင်းလည်းသတင်းမှာဖော်ပြထားပါရယ်အခုလိုရေးယူနိုင်ရေး EU အနေနဲ့စဉ်းစားနေကြောင်းမလ၈ရက်နေ့ကလေးက Writer မှာဖော်ပြထားပြီးဖြစ်ပါရယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုအဓိကဆန့်ကျင်ဆန္ဒပြနေတဲ့မျိုးတစ်မျိုးဖြစ်တဲ့သကိုင်းတိုင်းမုံရွာကထင်ရှားတဲ့တပိတ်ကောင်းဆောင်ကိုဝင်းမွနိုင်ကိုဒီကနေ့မှာအကြမ်းဖက်ဖမ်းဆီးလိုက်ပါရယ်မုံရမျိုးကဒီကနေ့မော်တော်ဆိုင်ကယ်တပိတ်ကိုဥဆောင်ပြီးသွားတဲ့ချိန်မှာအမိမတိအရသာကားစီးကသူ့ကိုဆိုင်သူ့ရဲ့ဆိုင်ကယ်ကိုဝင်တိုက်ပြီးတော့ဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။ကိုဝေမိုးနိုင်ဖမ်းဆီးခံရတာနဲ့ပတ်သက်လို့ရန်ကုန်မြို့အမေရိကန်တန်ယုံကလည်းဒီနေ့ဒီဖမ်းဆီးခံရတဲ့ဟာကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကကားနဲ့ဝင်တိုက်ပြီးတော့ဖမ်းဆီးခေါ်ဆောင်သွားတာကိုသတင်းတွေမှာတွေ့ရကြောင်းဆက်အာနာရှင်အဖွဲ့ပေါ်မြန်မာပြည်သူတွေအားပေးထောက်ခံခြင်းမရှိတဲ့အကြောင်းရင်းကိုယခုကဲ့သို့တုံလုံးချောက်ချားတဲ့ဖြစ်ရမျိုးကဆက်လက်သက်သေထူလျက်ရှိကြောင်းဆက်အာနာရှင်အဖွဲ့ကထိန်းသိမ်းထားတဲ့လူပေါင်း3,000ကျော်ကိုပြန်လုပေးရန်တောင်းဆိုပြီးတော့ဒီမိုကရေစီကိုလိုလားတောင်းတတဲ့မြန်မာပြည်သူတွေကိုလည်းဆက်လက်ပြီးတော့အားပေးထောက်ခံနေတယ်ဆိုပြီးတော့အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ ဒီညအစည်းအဝေးထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ John Walker ဖြစ်ပါတယ်။ View American အတန်ခြားသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ 10:00 အထိ line to meet 1952 တို့ကနေဆက်ပြီးတော့အတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့တော်လည်းကျေးဇူးတင်ပါတယ်။တော်တော်ရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ကြနိုင်ပါThis program has come